Welcome to the Voice of America in Burmese.
မြန်မာပြည်သတ္တရှင်များဘေးကင်းလုံခြုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ21ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေမှာပါတပြိုင်တည်းတိုက်ရိုက်ထုတ်လွှင့်နေတာပါ။မနက်6နာရီနေ့ Connect တက်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့စီစဉ်မှုအဖြစ်ကျွန်တော်ညီငယ်ကြီးကတာဝန်ယူသွားမှာပါခင်ဗျာ။
Lebanon Israel ဒုံးကျည်တွေအပြန်အလှန်ပြစ်ခတ်မှုတောက်ကြနေကပုံပြီးပြင်းထန်လာပါတယ်။ထိန်းချုပ်ထားတဲ့ရုရှားငွေတွေကဒေါ်လာ39ဘီလီယံယူကရိန်းကိုချေမယ်လို့ EU ကပြောပါတယ်။မြမရေဘေးတိုးမြင့်ကူညီဖို့ UNOCHA ကြိုးပမ်းနေပါတယ
်။အဲ့လိုနောက်ဆုံးရနိုင်ငံတကာသတင်းတွေအပြီးမှာတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်နေတဲ့တမ္မတ်ကြီးဦးကျော်မိုးထွန်းကိုတွစ်ဆုံမေးမြန်းထားချက်တခါကချင်နဲ့ရှမ်းမြောက်ကတိုက်ပွဲသတင်းပေးပို့ချက်နောက်ရေဘေးကစဲလုံနေကြတဲ့စေနာဝန်ထမ်းတွေကိုစစ်တပ်ကဖမ်းဆီးဆစ်ဆီးငွေကြေးကောက်ခံနေတဲ့တဲ့နိုင်ငံရေးကျင်းသား5ဦးတေရန်ချမှတ်မှုပြန်ရုပ်သိမ်းဖို့တောင်းဆိုနေကြတဲ့အကြောင်းတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ဖက်စင်ကဏ္ဍဖြင့်မြို့သမီးကဏ္ဍသုတ္တဆုံးလင်အမေရိကန်တခွင်သိပ်ပန်တဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်တဲ့တဲ့ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါမယ
်။ရုရှားချူကျော်တိုက်ခိုက်မှုကြောင့်အကြီးကျယ်ပျက်စီးခဲ့ရတဲ့ယူကရိန်းရဲ့စစ်ဘောရင်းနဲ့ဒဏ်ပေးလိုက်နေပြန်လဲတိစောက်တာမှာကုညီဖို့အတွက် EU ဥရောပသမဂ္ဂကယူကရိန်းကိုဒေါ်လာ39ဘီလီယံထုတ်ချီးဖို့စီစဉ်ထားတယ်လို့ဥရောပကော်မရှင်အကြီးအကဲအာရှူလာဗွန်ဒါလီယန်ကတောက်ကြနေမှာပြောပါတယ်။ KF ကိုရောက်နေတဲ့ဗွန်ဒါလီယန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောတာပါ။အခုပေးမဲ့ချီငွေ39ဘီလီယံဟာယူကရိန်းကိုပေးဖို့ G7 ဆက်မှုထိပ်သီး9နိုင်ငံဂျူလာအစည်းအဝေးမှာသဘောတူချမှတ်တဲ့ဘီလီယံ50တဲကနေပေးမှာဖြစ်ပါတယ်။ရုရှားစီကနေ EU ကထိန်းချုပ်ထားတဲ့ငွေက235ဘီလီယံရှိပါတယ်။အခု EU ရဲ့ဖွဲ့ဝဲဖြစ်တဲ့ဥရောပကော်မရှင်က39ဘီလီယံချိဖို့ရထားချက်အတွက်တခြား EU ဖွဲ့ဝဲနိုင်ငံအများစုရဲ့သဘောတူညီမှုရဖို့လိုအပ်နေသေးပါ။ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းဟာဆောင်းဝင်ခဲ့မှာပဲ EU ချပေးမဲ့ငွေနဲ့နိုင်ငံတွင်းအကြီးအကျယ်ပျက်စီးနေတဲ့ဒဏ်ပေးလိုင်းတွေကိုချက်ချင်းပြင်မယ်လို့ပြောပါတယ်။ရုရှားတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံတွင်းကဒဏ်ပေးလိုင်းသုံးပုံနှစ်ပုံတော့ပျက်စီးရတယ်အချင်းခံစားထွက်လာတဲ့နောက်အခုလိုရံပုံငွေချပေးဖို့ချက်ချင်းလုပ်လာတာပါဒါပေမဲ့ဆက်အုံတွေနဲ့တခြားလူမှုဆောက်အုံတွေပြန်လဲတိဆောက်ရေးရံပုံငွေအထူးလိုအပ်နေတယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်ဂျေဇေဘရီနေကနောက်ဖက်ကန်ဒေသမှာဝင်ရောက်ရှင်းနေခဲ့တဲ့အစ္စရေးတပ်သားတွေကလူသေအလောင်းတွေကိုအိမ်ခေါင်မှုပေါ်ကနေပြစ်ချနေပုံရတဲ့ဗီဒီယိုတွေလူမှုမီဒီယာတွေပေါ်မှာတက်လာတယ်လို့သတင်းဌာနတွေကလည်းတင်လာတဲ့နောက်ဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေပြီလို့အစ္စရေးစစ်တပ်ကတောက်ကြတယ်မှာပြောပါတယ်။ဒါဟာဂျန်နန်မျိုးအနောက်ဘက်ကကာဗာဒီယာမျိုးကလေးမှာအစ္စရေးတပ်တွေဟမတ်စစ်သွေးကြွတွေကိုဝင်ရောက်ရှင်းလင်းရှာဖွေခြင်းဖြစ်ပွားတာပါ။ဗီဒီယိုတွေထဲမှာအစ္စရေးစစ်သားတွေကတည်ဆုံနေပုံရတဲ့လူ၃ဦးအလောင်းတွေကိုအဆောက်အဦကနေကန်ချတာပစ်ချတာတွေမြင်ရပါတယ်။ဒီဖြစ်ရကို AP သတင်းတောက်သူကိုရိုင်းမြင်ရတယ်လို့တည်ဆုံသူတို့ရဲ့ဦးလေးဖြစ်သူကလည်းစစ်သားတွေဒီလူတွေကိုတပ်ပြီးခေါင်းမိုးပေါ်ကနေပစ်ချခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။ Israel ကဝေးဌာန IDF ကတော့ဒီဖြစ်ရအတွက်စုံစမ်းနေပြီလို့ပြောပါတယ်။ဒါဟာအလေးနဲ့ထားမဲ့ဖြစ်ရဖြစ်ပြီးဒီလိုလှုပ်ဆောင်မှုက IDF တပ်သားတွေမှာရှိရမယ်စံသတ်မှတ်ချက်နဲ့မကိုက်ညီဘူးလို့ပြောပါတယ်။ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရ John Kirby ကတော့တကယ်လို့ဒီဗီဒီယိုသားအစ်စ်မန်ဆိုတာအတီးပြုတ်နိုင်ရင်ဒါဟာတကယ်စစ်သားကောင်းတွေအမှုကျင့်မဟုတ်ဘူးလို့ပြောပါတယ်။ Israel မြောက်ပိုင်းဒေသမှာ Israel နဲ့ Lebanon နယ်စပ်ကြောဖြတ်ပြီးနှစ်ဖက် rocket တွေနဲ့ပစ်ခတ်မှုတွေဖြစ်ပွားနေတာဟာလွန်ခဲ့တဲ့17လကျော် Gaza ပြည်ပကစတင်ခြင်းကဆက်ပြီးတောက်ကြံတွေကအပြင်းထန်ဆုံးဖြစ်လာပါတယ်။ Lebanon ဘက်က Israel မြောက်ပိုင်းကိုတောက်ကြံအစောပိုင်းမှာ rocket အလုံး150နဲ့ပစ်ခတ်ကြောင်းအများစုကအစ္စရေးဘက်ကဂျာဖြတ်ပြစ်ချနိုင်ခဲ့တယ်လို့ထိခိုက်မှုတော့တစုံတရာမရှိဘူးလို့အစ္စရေးယာရှိပြောကြားချက်ကို Time of Israel သတင်းမှာဖော်ပြပါတယ်။ဒါပြင်ဒေသခံတွေမလိုအပ်ရင်လူစုလူဝေးမလုပ်ဖို့အိမ်ပြန်မထွက်ဖို့အစ္စရေးစစ်တပ်ကလည်းသတိပေးကြောင်းလည်းဖော်ပြပါတယ်။ Lebanon သတင်းဌာနကလည်းအစ္စရေးဘက်ကဂျာသရီညအနေမှာညတောက်ကြံမှာပါတုံ့ပြန်ပြစ်ခတ်ခဲ့ကြောင်းပြောပါတယ်။ Lebanon တောင်ပိုင်းဂါဖာကီလာမျိုးနာက Hezbollah စစ်တပ်အဆောက်အဦတစ်ခုထဲမှာ Hezbollah အကြမ်းဖက်သမားတူဝင်သွားတာကိုပြတဲ့ဗီဒီယိုကို Israel ကာကွယ်ဌာန IDF ကထုတ်ပြန်လာပါ။တူဝင်သွားပြီးမကြာခင်မှာပဲ Israel ကလေကြောင်းတိုက်ခိုက်မှုကြောင့်ဒီဆောက်အုပ်ပျက်စီးသွားကြောင်းလည်းပြောပါတယ်။ IDF ကသူတို့ဟာဘေးရွတ်မှလည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောတယ်လို့ လက်ဘနန်သတင်းဌာနကတော့ဘေးရွတ်စင်ကြယ်ပုံးမှာလေကြောင်းတိုက်ခိုက်မှုခံလို့ပျက်စီးသွားတဲ့ပုံမျိုးတင်ပြခဲ့တာဖြစ်ပါတယ်
ယူအီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, Damahou Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအီမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ View American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လုံခဲ့တဲ့ဆဲကကြက်ရောက်ခဲ့တဲ့ရာဂီမှောင်နဲ့တက်ရောက်မှုဖြစ်နေမြန်မာနိုင်ငံမှာလျှက်တပြက်ရေကြီးရေရှမ်းမှုဒဏ်ကိုလူပေါင်း9သိန်းဝန်းကျင်လောက်ခံစားရပြီးတရှုံးသူ300ကျော်နဲ့ဒဏ်ရသူ100ကျော်ရှိတယ်လို့ကုလသမဂ္ဂ UNOCHA ကစက်တင်ဘာ20တောက်ကြိုင်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နဂိုစစ်ပွဲကြောင့်အိုးအိမ်ပြောင်းရွှေ့နေရသူတွေအပါအဝင်လူပေါင်း8,000လောက်ဒဏ်ခံခဲ့ရတာဖြစ်ပြီးတော့နေပြည်တော်စကိုင်းမကွေးမန္တလေးပဲခူးကယားကရင်မွန်ရခိုင်နဲ့ရှမ်းအရှိနဲ့တောင်ပိုင်းတွေပါဝင်တဲ့ပြည်내နဲ့တိုင်းတွေကမြို့နယ်ပေါင်း65မြို့နယ်မှာရေကြီးဘေးကျုံခဲ့ရတာဖြစ်ကြောင်းဖော်ပြထားပါတယ်။ရေဘေးအတွက်အရေးပေါ်အကူအညီတွေစတင်လှုပ်ဆောင်ဖို့အတွက်ဒေါ်လာ4သန်းကိုဘိုးရေးပေါ်တုံ့ပြန်ရေးရန်ပုံငွေတွေကနေယာယီချထားပေးကြောင်းအရေးပေါ်လိုအပ်တဲ့တောက်သုံးရေးစမ်းတဲ့ရေကစေဝါအိမ်3ဆောင်အဝတ်ထည်နဲ့အမိုးကာတွေအပြင်အရေးပေါ်အသက်ကယ်ပစ္စည်းတွေပါအများဆုံးပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ကျေးဇူးကူညီရဆက်လက်လှုပ်ဆောင်နိုင်မှုရန်မုံဝင်ထဲ့ဝင်ကြဖို့နှိုးဆော်ထားပြီးရေဘေးတင့်ဒေတာတွေကိုလူသားဆန္ဒမှုအဖွဲ့အစည်းတွေတွားရောက်ခွင့်ပေးဖို့လည်းပန်ကြားထားပါတယ်။ယာယီတိုင်ဖုန်းမုန်တိုင်းထံအပြင်းထန်ခံရတဲ့အရှိတောင်အရှတ်ဒေတာနိုင်ငံတွေကိုစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့မှုတွေလုပ်နေပြီလို့ WFA ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကစက်တင်ဘာ20မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီနှစ်အတွင်းအကြီးမားဆုံးဖြစ်တဲ့မုန်တိုင်းရိက္ခာမှုကြောင့်မြန်မာ Laos နဲ့ Bangladesh နိုင်ငံတွေမှာရေကြီးမှုဒဏ်ကျေကျေပြန့်ပြန့်ခံစားရတာဖြစ်ပါတယ်။အဲဒီဒေသတွေမှာဆန္ဒရိက္ခာအခက်အခဲကြုံရတယ်လို့ထောင်ပေါင်းများစွာဟာလူသားစာနာမှုအကူအညီလိုနေတာဖြစ်ပြီးတော့သူတို့တွေလူနေမှုပေါ့ပြန်လည်တည်ဆောက်နိုင်ရေးအတွက်ရောရေရှည်အတွက်ရောလည်ရင်းလိုအပ်ချက်တွေကိုပါပူးတွဲဖြည့်ရှင်းပေးဖို့လုပ်နေပြီလို့ WFP ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တမ်းကြောင့်ယိုယွင်းနေတယ်လို့အခုရေကြီးမှုကနေရာနဲ့ချီတည်ဆုံခဲ့ရပြီးလူပေါင်း6,300ကျော်ကိုထိခိုက်စေတယ်လို့ပြောပါတယ်။ဒါပြင်ရေပင်မတုံရခင်ကတည်းကဆန်းနယ်ရေကမလုံမလောက်ဖြစ်နေသူ73တန်းကျော်ရှိတဲ့မြန်မာနိုင်ငံအတွက်ရေကြီးတဲ့ဒဏ်ကနေစိုက်ပျိုးမီဧကပေါင်း 1.8 တန်းလောက်ရေလွှမ်းခံရမယ်လို့ခန့်မှန်းထားတဲ့အတွက်ဆန်းနယ်ရေကပြက်လက်မှုအန္တရာယ်ရှိနေတာကြောင့် WFP ကလူပေါင်း5သိန်းအတွက်ရေပေါ်ဆန်းနယ်ရေကအကူအညီပေးဖို့လုပ်နေတယ်လို့လည်းပြောပါတယ်။ထိုင်ဝမ်စက်မှုလုပ်ငန်းအဖွဲ့အကြီးဆုံးအဖွဲ့တစ်ခုဖြစ်တဲ့ Formosa Plastic လုပ်ငန်းအုပ်စုအကြီးတန်းအမှုဆောင်ရာရှိကြီးတဦးကိုတေအဆွေကတေုပ်ပြည်မကနေပြန်လဲထွက်ခွာခွင့်ပိတ်ပင်လိုက်ပါတယ်။အမည်အတိအကျထုတ်မပြောပေမဲ့တေုပ်ပြည်ကိုရောက်နေတဲ့ Formosa Plastic Group ကအကြီးတန်းအမှုဆောင်အရာရှိကိုတေုပ်အဆွေကပြန်ခွင့်မပေးချောင်းထိုင်ဝမ်အာဏာပိုင်တွေကအတည်ပြုပြောတာဖြစ်ပါတယ်။ဒါဟာတေုပ်ပြည်မထဲမှာစီးပွားရေးလုပ်ကင်ဖို့နဲ့တေုပ်ပြည်ကိုတွားရောက်ဖို့နဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုတိုးလာစေတယ်လို့အကဲခတ်တွေကပြောပါတယ်။တေအဆွေကနိုင်ငံခြားသားအများပြားကိုပြန်လည်ထွက်ခွာခွင့်မပေးဘဲဖြစ်နေချိန်မှာအခုလိုထိုင်ဝမ်လုပ်ငန်းရှင်ကိုပြန်ခွင့်မပေးတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ကြားတင်းမောင်းမှုတွေတိုးလာစေတာပါ Formosa Plastic Group အကြီးတန်းအမှုဆောင်အရာရှိဟာတိုင်ပင်ကနေတရုတ်ပြည်မှာကစီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းကိုရောက်ဒေသအာဏာပိုင်တွေကခေါ်ယူဆစ်ဆဲတာခံရတယ်လို့ထိုင်ဝမ်တရုတ်ပြည်မှာဆိုင်ရာကောင်စီ MAC ကဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်အသေးစိတ်ကိုထုတ်မပြောပါဘူးဒါပေမဲ့တဲ့ပြည်နယ်ညနေပိုင်းမှာတော့ဒီထိုင်ဝမ်အမှုဆောင်ရာရှိရာနိုင်ငံရေးဌာနမှမဟုတ်မျိုးသားလူကြီးဆိုင်ရာကိစ္စတွေကြောင့်ထက်ရာဇဝမှုဆိုင်ရာကိစ္စတခုခုကြောင့်ပြန်ခွင့်တားမြစ်ခံရတာဖြစ်နိုင်တယ်လို့ပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာခုကဆက်လို့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကုလသမဂ္ဂဥကြုံမှုထွန်းကိုမေးမြန်းထားချက်နဲ့စတင်ပါမယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအများအပြားကိုယ်စားလှယ်တာမကြီးဖြစ်သူ့ကိုနောက်တစ်နှစ်ဆက်ပြီးအသိမှတ်ပြုလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းတာမကြီးဥကြုံမှုထွန်းကပြောပါတယ်။ကုလသမဂ္ဂအနေနဲ့မြမအရေးကိုခုရက်ပို့ပြီးထျောက်တဲ့နီးလန်းတွေနဲ့ဖိအားပေးဆောင်ရွက်ဖို့လိုနေလို့ဒီတွေတုံးအားပေးဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။နယူးယောက်မြို့ကမြမကိုယ်စားလှယ်အများအပြားကိုယ်စားလှယ်ရုံးမှာတာမကြီးဥကြုံမှုထွန်းကိုမက်ခင်မြို့ထွေးကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါသမ္မတ်ကြီးရှင
်မင်္ဂလာပါခင်ဗျာ
ကုလိုမအားလက်တဲ့ကြာ view တွေအတွက်တကူးတကန်အချိန်ပေးတာကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်တကူးတကန်နယူးယောက်ကိုလာပြီးတော့အခုလိုမျိုး interview လုပ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့အချိန်မနှောင်းဝဲဟိုသမ္မတ်ကြီးကိုစပြီးတော့မေးလိုက်ချင်တာကအခုဒါထွေထွေညီလာခံဆွေးနွေးပွဲတွေလည်းကျင်းပနေပါတယ်ဆိုတော့ဒီဆွေးနွေးပွဲတွေမှာလည်းဒါမြမရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာရှိတယ်ဆိုတော့ဒီနှစ်မှာရောသမ္မတ်ကြီးတို့အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့ဗောနော်အဓိကဟိုဘာတွေဟိုတွန်းတွန်းတိုက်တိုက်ပြောဆိုဆွေးနွေးဖို့ရှိပါလဲရှင
်။ကျေးဇူးပါပဲဗောနော်ကျွန်တော်တို့ကအဓိကကတော့ဒီမျက်နှာစာမှာဗောနော်ဂျူလန်မျက်နှာစာမှာတော့မြန်မာကိစ္စကိုပို့ပြီးတော့နိုင်ငံနေအနေနဲ့ပို့ပြီးတော့ attention ရှိလာအောင်အဲ့ဒီ attention ရှိလာအနေတစင်းဗောနော်ထိရောက်တဲ့ action ယူမှုတွေဖြစ်အောင်တော့ဗောနော်ကျွန်တော်တို့တောက်လျှောက်တော့စ조사နေတာရှိပါတယ်။ဒါပေမဲ့တစ်ခါလေကြတော့လေဒီကျွန်တော်တို့မျှော်လင့်တဲ့အတိုင်းဗောနော်အဲ့ဒီ level အထိမရောက်တဲ့ဥစ္စာတွေလည်းရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်တို့မဖြစ်မနေဆက်စ조사နေရမှာဖြစ်တဲ့အတွက်ကြောင့်ဆက်တော့조사နေပါမယ်အထူးကုသဖြစ်ပေါ့နော်အခုလိုမျိုးဟို high level week ပေါ့နော် general debate ကျင်းပတဲ့ကာလမှာနိုင်ငံတကာကခေါင်းဆောင်တွေနောက်ပြီးတော့သူတို့သက်ဆိုင်ရာနိုင်ငံခြားရေးဝန်ကြီးတွေလာရောက်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်ဟိုအဆင်ပြေရင်ပြေသလိုအခွင့်အရေးရရင်ရသလိုပေါ့နော်ကျွန်တော်မြန်မာကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြတာတွေနောက်ပြီးတော့သူတို့ဘက်ကနေပြီးတော့ထိရောက်တဲ့အရေးယူမှုတွေသူပြင်တော့ထိရောက်တဲ့အရေးယူမှုလို့ပြောတဲ့ဥစ္စာမှာဒီကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ဖြီသူတွေပုံတရားဘုံကျဲတပ်ဖြတ်နေတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အမြန်ဆုံးရတန်းရက်အောင်ကျွန်တော်တို့ဖြီသူတွေလိုလားနေတဲ့ဒီစစ်အာဏာရှင်စနစ်ချုပ်ငြိမ်းဖို့ Federal Democracy နိုင်ငံထိတော်နိုင်ဖို့အတွက်ပေါ့နော်လမ်းကြောင်းပေါ်ရောက်ဖို့အတွက်ကိုကျွန်တော်တို့လုပ်ပေးနိုင်အောင်ပေါ့နော်တွေ့တဲ့လူတွေကျွန်တော်အခွင့်အရေးရရင်ရတယ်ပြောလို့ရတဲ့နေရာတွေမှာတော့ဒီကိစ္စကိုတော့အလေးထားပြီးတော့အရင်ကလည်းပြောတယ်အခုလည်းဆက်တော့ပြောနေပါတယ်ခင်ဗျာဟုတ်ကဲ့
မြမအရေးအတွက်နိုင်ငံတကာတိုင်းဝိုင်းနေနဲ့ပို့ပြီးတော့ထိအောင်လုပ်ဖို့အတွက်အရေးကြီးခုချိန်မှာဗားတွေလိုအပ်နေပါလေ
အရေးကြီးဆုံးပေါ့နော်ဒါနဲ့ပတ်သက်ရင်ကျွန်တော်တို့မြန်မာနိုင်ငံကိစ္စကအားလုံးအတွက်ပေါ့နော်ကျွန်တော်တို့ပြည်သူတွေအတွက်ကတော့ပြောစရာမလိုအောင်အရင်အရေးကြီးပါတယ်အဲ့လိုပဲကျွန်တော်တို့မြန်မာကိစ္စအိန္ဒိယနိုင်ငံတွေအတွက်ကောဒေတာရင်းနိုင်ငံတွေအတွက်ကောအရေးကြီးပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကိစ္စကြောင့်အိန္ဒိယနိုင်ငံတွေပေါ်လဲထိခိုက်မှုရှိတယ်မရှိဘူးလို့ပြောနေတဲ့ဥစ္စာတွေကကျွန်တော်မျက်စိစုံမိတ်ပြီးတော့ငင်းနေတယ်လို့တော့ဒါပြောလို့ရ facts တွေကြည့်လိုက်အချက်ဘယ်လိုပဲရှိပြီးပေါ့နော်မြေပြင်ကိုသွားပြီးကြည့်လိုက်ကျွန်တော်တို့အိန္ဒိယနိုင်ငံတွေကိုထိခိုက်နေတာကတော့မလွဲမသွေလို့ပြောလို့ရပါဒါကြောင့်အိန္ဒိယနိုင်ငံတွေထိခိုက်ပြီဆိုရင်ဒေတာရင်းနိုင်ငံတွေလည်းထိခိုက်ပါဒါကြောင့်အိန္ဒိယနိုင်ငံတွေဒေတာရင်းနိုင်ငံတွေအနေနဲ့ကျွန်တော်တို့ပြည်သူတွေရဲ့မျက်နှာကိုကြည့်ပေးပါကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေတဲ့ဥစ္စာတွေကိုကြည့်ပေးပါဒါတွေကိုကြည့်ပြီးတော့ကဲတင်ကူညီပေးနိုင်ဖို့အတွက်ဆိုရင်သူတို့တွေနဲ့ပြည်သူအတန်ကိုကောင်းကောင်းနားထောင်ပေးဖို့လိုပါတယ်ပြည်သူအတန်ကိုကောင်းကောင်းနားထောင်ရင်းနဲ့ကျွန်တော်တို့ပြည်သူတွေရဲ့ဖြစ်စေခြင်းတဲ့ဥစ္စာကိုအကောင်းဆုံးဖြစ်အောင်လိုက်လံဆောင်ရွက်ပေးကြဖို့ပေါ့နော်ဒီနေဆက်ဒေတာတွေမှာလည်းကျွန်တော်တို့ပြည်သူတွေအနေနဲ့အများကြီးဒုက္ခရောက်နေတာတွေရှိတယ်ဒါတွေကိုအမြန်ဆုံးပေါ့နော်ကူညီပေးစေဖို့ရနောက်ပြီးတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေဆိုတာခုနကျွန်တော်ပြောတဲ့ Jeff Fuel တို့ဘာလို့ကအစားမစည်းစင်းဖို့အတွက်ကိုအိန္ဒိယနိုင်ငံတွေဒေတာတွေနိုင်ငံတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့လိုပါတယ
်။တမန်ကြီးဆောဆောပြောထားတဲ့အထဲမှာပါတယ်။ဒီဒေသတွင်းနိုင်ငံတွေရဲ့အခမ်းအနားပေါ့နော်။ဆိုတော့ဒီနိုင်ငံတွေရဲ့အခမ်းအနားအရေးပါတယ်လို့ကုလသမဂ္ဂကပို့ပြီးတော့ထိရောက်တဲ့ဆောင်ရွက်မှုတွေမြန်မာပေါ်မှာဖိအားပေးနိုင်ဖို့လို့ပြောဆိုတဲ့နေရာမှာအခုဒီအရေးပါပါတယ်ဆိုရဲဒီဒေသတွင်းနိုင်ငံတွေတရုတ်အပါဝင်ပေါ့နော်။ဒီလိုနိုင်ငံတွေနဲ့ရောတမန်ကြီးတို့အနေနဲ့ထိတွေ့ဆက်ဆံပြီးတော့ချိတ်ဆက်ဆောင်ရွက်တာမျိုးတွေရောရှိပါလား။ဆွေးနွေးစကားပြောတာတွေရှိပါသလားရှင့်။
ကျွန်တော်ဒီမျက်နှာစာအပိုင်းနဲ့ပြောရရင်ပေါ့နော်။ကျွန်တော်တို့ဟိုပွင့်လင်းပြောရင်တရားဝင်ထိတွေ့မှုပိုင်းတော့မရှိပါဘူး။ဒါပေမဲ့လည်းပေါ့နော်ကျွန်တော်တို့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်အစည်းအဝေးတွေမှာတော့၎င်းအစည်းအဝေးအခမ်းပောက်ရမှာတော့၎င်းဒီလိုမျိုးပေါ့နော်ကော်ရီဒေါ်မှာတော့၎င်းဒါကတော့တန်တမန်တွေဖြစ်တဲ့အတွက်ကြောင့်တစ်ခါလေမဖြစ်မနေတွေ့ရတဲ့ဥစ္စာတွေရှိရဲမဖြစ်တန်တမန်ဖြစ်တဲ့အတွက်ကြောင့်ပေါ့နော်လက်ဆွဲနှုတ်ဆက်မိတ်ဆက်စကားပြောရတာလေးတွေရှိတယ်ပေါ့နော်ဒီလိုပုံစံမျိုးတွေနဲ့တော့တွေ့ဆုံနှုတ်ဆက်တစ်ခါလေဘာသာရပ်နဲ့ပတ်သက်ပြီးတော့လေပြောဆုံမှုတွေတော့ရှိတယ်လို့တော့အဲ့လိုလေတော့ဖြေချလိုပါတယ်အသေးစိတ်တော့ဖြေဖို့တခါလေးမှာခက်သေးတဲ့အတွက်ကြောင့်ခုလိုမျိုးပေါ့နော်ဒီတန်တမန်ဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတွေတော့တွေ့ဆုံမှုလေးတွေတော့ရံပါရံကားလို့ရှိတတ်ပါတယ်ဆိုတာလေတော့ဖြေချလိုပါတယ်ခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဒီဟိုအခုအထွေထွေညီလာခံချစ်ပါနေတဲ့အချိန်မှာတန်အမှတ်ကြီးကိုနောက်ထပ် ဟိုတစ်နှစ်ပေါ့နော်ဆက်ပြီးတော့အများအားတန်ကိုစလေအဖြစ်ဆက်ထားဖို့ဆိုတဲ့ကိစ္စတွေကလည်းဆွေးနွေးကြမယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးမေးချင်ပါတယ်ပြီးခဲ့တဲ့2021အာနာသိမ်းမှုနောက်ပိုင်းတခြားလုံးမှာတော့တမ်မတ်ကြီးကိုပဲကုလသမဂ္ဂရဲ့ဒီ CCA ကော်ပိုရာဆက်ပြီးတော့လက်ခံထားတယ်စစ်ကောင်စီဘက်ကအဆိုပြုတဲ့ကိုယ်စားလှယ်တွေသူတို့ညှင်းပယ်ထားဆဲဖြစ်ပါတယ်ဆိုတော့ဒါကနောက်တစ်နှစ်ကောတက်တန်းတို့ကိုအလားအလာဘယ်လိုများရှိနေပါလဲတမ်မတ်ကြီးဘက်ကစိုးရိမ်မှုရောရှိပါလား
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့ဒါကဒီနှစ်စဉ်2021ဒီ September August September လာဆိုရင်ဒီလိုကိစ္စတွေကတော့ပြန်ပြီးတော့ကျွန်တော်တို့ကြားနေရတယ်မြင်နေရတယ်လောက်ကင်နေရတဲ့ဥစ္စာတွေပေါ့နော်ဒီဥစ္စာနဲ့ပတ်သက်လို့ Credentials Committee ကတော့ဆုံးဖြတ်တာပါဆိုပုံမှန်အဖြစ် Credential Committee ရဲ့ဆွေးနွေးဆုံးဖြတ်တဲ့ report ကို plenary ကိုတော့ November လခုံပိုင်းဒါမှမဟုတ် December လဆန်းပိုင်းတင်ပါတယ်အဲ့ဒီတော့မှပဲပေါ့နော်ဒါ Credentials Committee ရဲ့အတည်ပြုတဲ့ဥစ္စာမျိုးကိုရမယ်ဖြစ်တယ်ပေါ့နော်ဒီအချိန်မှာတော့ကျွန်တော်တို့ပြောလို့တော့ခက်ပါသေးတယ်ဘလို့ပုံစံမျိုးနဲ့ဆိုတဲ့ဥစ္စာမျိုးတော့ဒါပေမဲ့ကျွန်တော်ရရှိတဲ့ indication တွေအရတော့ပေါ့နော်ဒီမနစ်ကပုံစံမျိုးအတိုင်းကျွန်တော်တို့ဒီ status ကိုဆက်သွားမယ်ဆိုတဲ့ဥစ္စာမျိုးတော့အကြမ်းပြင်းတော့ကျွန်တော်နားလည်ထားပါတယ်ဒါကြောင့် status ကိုလို့ပြောရင်ပေါ့နော်လက်ရှိရှိနေတဲ့ကိုယ်စားလှယ်ကနေပြီးတော့ဆက်ပြီးတော့တာဝန်ဆက်ယူဆောင်ရွက်သွားတဲ့ဥစ္စာမျိုးဖြစ်ပါတယ်ခင်ဗျလောလောဆယ်တော့ဒီလောက်ပဲပြောနိုင်မှာသေးတယ်ဘာလို့လဲဆိုတော့ပုံမှန်အဖြစ်ခုနကပြောသလိုပေါ့နော်နိုဝင်ဘာလကုန်ပိုင်းလောက်မှာတွေ့ဆုံပြီးတော့နိုဝင်ဘာလကုန်ပိုင်းသို့ဟိုဒီဇင်ဘာလဆန်းပိုင်းမှာကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးကိုတင်ပြလိမ့်ရှိပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျကျေးဇူးအ
များကြီးတင်ပါတယ်တာမကြီး
ဟုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ဟုတ်ကဲ့
တာမကြီးဥကြုံမထုံးကိုမက်ကင်ပျူတွေတွေ့ဆုံမြင်မြန်ထားတာပါအခုတော့စီးရဲသတင်းပေးဖို့ချက်နဲ့ဆက်ပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်မှာဒီကနေ့ဆိုရင်14ရက်မြောက်နေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်လက်ရှိမှာတော့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေတဲ့ဖားကန့်မြို့ပေါ်ကဒေသခံတွေပါတိတ်ရှောင်နေကြပါတယ်။ဒါပြင်ရှမ်းမြောက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့စီးရဲအခြေအနေကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။ဖားကန့်မြို့နယ်စိုင်းတောင်ရောက်မှာစက်တင်ဘာ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတာမှာလက်ရှိထိလည်းဆက်လက်ပြင်းထန်နေစေလို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ20ရက်နေ့မနက်ပိုင်းမှာတော့တိုက်ပွဲတွေငြင်းခဲ့ပေမဲ့ဝန်လယ်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဖားကန့်ဒေသခံတူက VOA ကိုအခုလိုပြောပါတယ်။
ဒီနေ့ရဲ့ဒီဆိုင်းတော်ဘက်ချမ်းမှာတိုက်ပွဲရေးဆက်ဖြစ်နေတယ်ဒီစစ်ကောင်စီနဲ့ဒီ KNK ပြီးတဲ့ပူပေါင်းအဖွဲ့တွေနဲ့ပေါ့နော်ဒီဖက်ကန်တမကုံကနေဒေတနက်ရေးလန်းထူနေတဲ့အပြာနာဒီဆိုင်းတော်ဘက်ချမ်းအပြာနာပြစ်ခတ်နေကြပေါ့နော်ဒီနေ့ဆို14ရက်မြောက်ရှိပေါ့နော
်လက်ရှိမှာကချင်လက်မြောက်ကြီးတက်မတော် KNY နဲ့ပူပေါင်းတပ်ဖွဲ့တွေကဖက်ကန်မြို့ကိုပိတ်ဆို့ထားတယ်ဆိုပါတယ်ဖက်ကန်မြို့ကန်တွေကတော့တိုက်ပွဲတွေပုံမပြင်းထန်လာမှဆိုရင်တကြောင်တခြားအရက်တွေကိုတင်းရှောင်နေရကြောင်ဒေသခံကအခုလိုဆက်ပြောပါတယ
်လောစေကဒီဖကန်တဝိုက်ကိုလည်း KNG PD ရဲ့ဘဝဖွဲ့အကုံဝိုင်းဝန်းပိတ်ဆို့ထားပါတော့နော်ဖကန်ဘက်မှာလည်းဒီတမျိုးလုံးဒီပါတီမျိုးပေါ်ရက်ွက်တွေပြောင်းကြပါတော့နော်ဆိုင်းအကုံပိတ်ထားတယ်ပစ္စည်းတွေရွှေ့ကြတယ်ပြောင်းကြတယ်အဲပြည်သူတို့များလည်းစစ်ဆောင်ကြပါတော့အထုပ်ပိုးတွေနဲ့တမျိုးအထုပ်ပိုးတွေထွက်ပြေးနေတယ်လို့ပဲတွေ့တယ်ဒီဖကန်မျိုးပေါ်ရက်ွက်တော့မောဝိုင်းလုံးပြောတော့မရှိသေးတော့ပေါ့အကုံရွှေ့ကြတာပေါ့အဓိကဒီတိုက်ပွဲရဲ့ပြင်းထန်လာမှာဆိုရင်တော့
လက်ရှိဆိုင်းတောင်တိုက်ပွဲအပြင်းထန်ဖြစ်နေလို့စံကျွေမော်တောင်ယူမာရက်ခွက်စိုင်းတောင်ရက်ခွက်1234ကြောက်သွေးတောင်ဖားပြင်စပော့ပဇံချောင်းစတဲ့ချေရွာကဒေသခံ1000ကျော်လောက်ဆစ်ဆောင်နေရတယ်ပြောပါတယ်စိုင်းတောင်မှာဖြစ်ပွားတဲ့နှစ်ပတ်ကြာတိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံပြည်သူ50နီးပါးသေဆုံးပြီးလူ100လောက်ဒဏ်ရာရရှိနိုင်ကြောင်းလည်းဒေသခံတွေကခံမှန်းကြပါတယ်အသေးစိတ်အခြေအနေကိုတော့စရင်ကောက်ယူနိုင်တာမရှိသေးကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတချို့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကဖားကန့်မြို့ကဗျူဟာကုန်းကိုစက်တင်ဘာ20ရက်နေ့ကစပြီးတိုက်ခိုက်နေကြောင်းဖော်ပြတာတွေရှိပါတယ်။ပြီးခဲ့တဲ့လကုံပိုင်းကမန်လေးကစမ်းတက်လာတဲ့လက်နက်နဲ့ရိတ်ခါတင်စစ်သမော80နှစ်ကလည်းဒဇင်မဲစက်တင်ဘာ17ရက်နေ့တုန်းကဗမော်မြို့ကိုစိုက်အုပ်ကြောင်းနဲ့ကျန်တဲ့သမော60နှစ်က4ဆင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီး2ဆင်းကိုနှိမ့်မြုပ်ခဲ့ကြောင်းဒေတာရဲမီဒီယာတွေမှာဖော်ပြကြပါတယ်ဒီသတင်းနဲ့ဖားကန့်မြို့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ TNL တအောင်းပလောင်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ဒီလ19ရက်နေ့ကနေကင်း12နာရီခွဲကနေ2နာရီလောက်ထိတီဘောမြို့နယ်အတွင်းကိုစစ်ကောင်စီရဲ့ Jet တိုက်လေနဲ့3ချိန်လာရောက်ပြီးပေါင်900ပြင်းရရှိတဲ့ဘုံပါဝင်ဘုံ17လုံးကျဲချခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချုံမြို့မှာတော့စကွေနှစ်မနေ့3နာရီလောက်မှာ Y12 မျိုးစားလေယာဉ်နဲ့ဘုံလုံး60နီးပါးကျဲချတိုက်ခိုက်ခဲ့တာကြောင့်
ဈေးဆိုင်ခန်းတွေနဲ့လူနေအိမ်အများပြားပျက်စီးခဲ့ကြောင်းလည်းဖော်ပြပါတယ်။ TNL နဲ့ကူအောင်တပ်တွေဟာသီဘောမြို့အခြေစိုက်ခလာရ23ခမာရ503 504နဲ့နောင်ချုံမြို့နယ်တောင်ခမ်းရွာအခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်9ရက်နဲ့အမြောက်စခန်းကုတ်ကဲဌာနချုပ်အမြောက်တပ်ရင်း354တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီကတော့ကချင်နဲ့ရှမ်းမြောက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးလက်တလောသတင်းထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ
ရန်ကုန်ကသတင်းပေးပို့ချက်ပါခင်ဗျာခုတော့ရေဘေးဒုက္ခသည်ကယ်ဆယ်ရေးသမားတွေဖမ်းဆီးငွေညှစ်ခံရတဲ့အကြောင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံမှာတိုင်ဖုန်းမုန်တိုင်းရာဂီနောက်ဆက်တွဲမိုးရွာသွန်းမှုကြောင့်ရေဘေးဒုက္ခကြုံနေရသူတွေကိုတနိုင်တစ်ပိုင်းအကူအညီတွေပေးနေတဲ့လူမှုကွန်ရက်အသင်းကလူတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးတာငွေကြေးကောက်ခံတာတွေလုပ်နေတယ်လို့ကယ်ဆယ်ရေးလုပ်နေကြသူတွေက VOA ကိုပြောပါတယ်မတ်အေးမှာသတင်းပေးပို့ထားပါတယ်ဗျာ
မွန်ပြည်နယ်တန်ပြူစီရမြို့နယ်မှာတော့ရေဘေးကွန်ရက်ကယ်ဆယ်ရေးနဲ့လူနာတွေကိုပို့ဆောင်ရေးလုပ်နေတဲ့ပိုင်ရှင်မဲ့လူမှုကွန်ရက်အသင်းဥက္ကဋ္ဌအသင်းဝင်9ဦးကိုဖမ်းဆီးတာတွေလုပ်ခဲ့တယ်လို့တောင်ငူတက်ကုန်းနေပြည်တော်ဘက်ကိုသွားတဲ့ကယ်ဆယ်ရေးလုပ်ငန်းလုပ်နေသူတွေကိုလည်းငွေညစ်တောင်းခံတာတွေလုပ်နေတယ်ဆိုပြီးရေဘေးကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူတွေကပြောပါတယ်အဲ
တန်ယူဇေကအားထားကြတော့အစ်စ်တက်ကကြတော့သူအဲတန်ယူဇေကအဲလူတွေကိုကယ်ရေးကတော့လုပ်ခဲ့လူတွေဒီလူတွေကိုသူကဒီမှာတတိယနေ့မှာမာပြောလို့ပေါ့နော်သူကဖမ်းဆီးတာပေါ့ဟုတ်ခက်ခဲနေတဲ့လူတွေကတော့အခုချိန်မှာသူတို့အဲ့လိုပြောတဲ့ပုံစံတွေကပို့ပြီးတော့ပေါ့နော်ခက်ခဲတာပေါ့နော်သူအားကြောင့်ဟုတ်ကိုဒီဘေးအလူရဲလူနေရမှာတော့အဲဒီတောင်တို့တောင်ဘူးတော့ပါလို့ရှိတယ်အခုဒီနေပြီးတော့တပြင်းမနာအဲတက်ကုန်းလို့ရှိပါတော့အဲပြင်းမနာတက်ကုန်းဘက်မှာတော့တို့စစ်တပ်တွေရှိတော့အဲဒီစစ်တပ်ကအဲလူဒီရောတော့အဲဒီရေဘေးတော့လူရဲလူနေရနေပြီးကားစီးရောဆိုရင်ဘလောက်နှုန်းနဲ့ပေးရမယ်ဆိုပြီးအဲ့လိုပေးမှဂျွာရဲပေးဝင်မယ်အဲ့လိုမျိုးတွေပေါ့တော့အဲ့လိုမျိုးတွေရှိတယ်ငါကလည်းရှိတာ
မွန်ပြည်နယ်တံပြူစီရမှာဖမ်းဆီးခံရတဲ့ပရဟိတလုပ်ငန်းလုံခြုံရေးသူတွေကိုတော့တံပြူစီရမြို့နယ်ဝဲကလေးကျေးရွာခြေဆိုင်အမှတ်လေးတက်မတော်တန်းမြင့်တင်းနှန်းကျောင်းစစ်ကြောရေးမှာစစ်ဆေးမင်းမြန်းနာတွေကိုလုံဆောင်နေပြီးမိသားစုနဲ့အဆက်အသွယ်မရဘူးလို့လည်းဆိုပါတယ်ဒီအတွက်အသက်အန္တရာယ်အတွက်လည်းစိုးရိမ်နေရတယ်လို့လည်းနှီးဆက်သူတွေကပြောပါတယ်မြန်မာပြည်ရင်းကရေဘေးတံကိုကြုံနေရတဲ့သူတွေကိုပရဟိတအဖွဲ့တွေကတွားရောက်ကူညီတာပြည်သူချင်းကူညီကြတာတွေကိုပဲအဓိကထားလုပ်နေရပြီးတွားရောက်ကူညီတဲ့သူတွေအနေနဲ့အဲ့ဒီရွာတွေကိုတွားရောက်ကူညီတဲ့အခါမှာစစ်တပ်ကအနှောက်ယှက်ပေးတာတွေဟန့်တားတာတွေအလှူကိုအလှူရှင်နာမည်နဲ့မဟုတ်ပဲစစ်တပ်ကလှူပါတယ်လို့ပြောခိုင်းတာတွေလုပ်နေတယ်လို့လည်းဆိုပါတယ်ဒီ
လိုဒီဟိုအဲ့ကားသမားတွေဒီဟာပေါ့နော်သူတောင်းအဲ့လိုတောင်းတာပေါ့နော်မဆန်အဲ့ဒီဆက်လေသမားတွေဒီဟာတွေပတ်စံကောက်တယ်ပြီးအဲ့ဒီတွားလှူရဲလူတွေဒီဟာတွေပတ်စံတွေကောက်တယ်ပေါ့နော်
အခုလိုမျိုးရေဘေးဒုက္ခတွေခံစားနေရတဲ့ကာလမှာစစ်ကောင်စီဘက်ကအချိန်မီထိရောက်တဲ့ကူညီတာမျိုးတွေမလုပ်နိုင်တဲ့အတွက်စိတ်ဆုံးသူတွေလည်းရာကနန်းနဲ့ရှိနေပါတယ်လက်ရှိမှာတော့ကြာသာပတေးနေ့ထိရထားတဲ့စည်ရင်းစရားတွေအရတနိုင်ငံလုံးသေဆုံးသူ293ယောက်ရှိပြီး89ယောက်ပျောက်ဆုံးနေသေးပဲဆိုပြီးသဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကစည်ရင်းထုတ်ပြန်ထားပါတယ်ပရာဟိတကူညီကယ်ဆယ်ရေးလုပ်နေသူတွေကတော့သေဆုံးပျောက်ဆုံးသူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းတွက်ဆနေကြပါတယ်တချို့နေရာတွေမှာအစားအသောက်တွေလိုအပ်နေတာတွေကယ်ဆယ်ပေးဖို့အကူအညီတောင်းခံနေတာတွေကိုလည်းထိထိရောက်ရောက်လာလောက်တာမရှိသေးဘူးလို့လည်းရေဘေးသင့်ပြည်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာပါဗျာ VOA မြန်မာဝိုင်းရဲ့စနေနေ့ခင်းအစီအစဉ်တွေကိုကြည့်ရှုနားဆင်နေရတာပါအခုတော့နိုင်ငံရေးအကျဉ်းသား9ဦးသေတမ်းချမှတ်ခံထားတာကိုပြန်ရုပ်သိမ်းမှုတောင်းဆိုနေကြတဲ့အကြောင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့သေတမ်းအမိတ်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသား9ဦးကိုပြစ်ဒဏ်ကနေရုပ်သိမ်းပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ APHR လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကစက်တင်ဘာ20ရက်နေ့မှာတောင်းဆိုလိုက်ပါတယ်APHR ရဲ့ညညာချက်ထဲမှာစစ်ကောင်စီအနေနဲ့အပြည်ပြည်ဆိုင်ရာဥပဒေရေးဆန်နှုံးနဲ့အညီလှုပ်ဆောင်မှုလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကဆက်ပြောပြပါဦးခင
်ဗျာ။ရန်ကုန်မြို့အင်းစိန်ကျင်းထောင်ထဲမှာတေးရန်ကြခန့်နေရသူ9ဦးကိုဒီလ24ရက်နေ့မှာစစ်ကောင်စီကကြိုးပေးကွပ်မျက်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးနောက် APHR လို့ခေါ်တဲ့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကနေညညာချက်ထုတ်ပြန်လိုက်တာပါ။ထုတ်ပြန်ချက်ထဲမှာတော့2021 စစ်တပ်ကအာဏာသိမ်းပြီးနောက်ရန်ကုန်မြို့ပတ်ရထားပေါ်တနတ်နဲ့ပြစ်ခတ်မှုအတွင်းပါဝင်ပတ်သက်တဲ့ဆိုပြီးဖမ်းဆီးခံရတဲ့အမျိုးသမီး2ဦးအပါအဝင်5ဦးကိုစစ်ကောင်စီကဒီလ24ရက်နေ့မှာကွပ်မျက်ဖို့ပြင်ဆင်ထားတယ်လို့ဖော်ပြထားပါတယ်။သူတို့တွေကိုအကြမ်းဖက်ဥပဒေလက်နက်ဥပဒေတို့နဲ့တရားဆွဲဆိုခဲ့ပြီးမတည်မခြင်းကြိုးပမ်းတပ်ဖို့လိုင်းမြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာလည်းသူတို့ကိုအင်းစိန်အချင်းထောင်ကျိုးတိုက်မှာထိန်းသိမ်းထားတယ်လို့ဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ချက်တစုံတရာမရသေးပါဘူး။ ABHR ဘုတ်အဖွဲ့ဝင်လည်းဖြစ်မလေးရှားပါလီမန်အမတ်ဝမ်ချန်းကတော့စစ်ကောင်စီအနေနဲ့သဘောထားကွဲလွဲမှုတွေကိုနှိမ်နင်းတာမှာကြည်လေတဲ့ပြစ်ဒဏ်ချမှတ်ပြီးဖိနှိပ်ပြတာကလက်ခံနိုင်ဖွယ်ရာမရှိတဲ့အပြင်ဒီလိုလှုပ်တာကိုအပြင်းထန်ရှုံချတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်လူအခွင့်ရေးလှုပ်ရှားနေတဲ့ Sister to Sister အဖွဲ့ကမတ်တင်စာရွှင်းလက်ရီကတော့စစ်ကောင်စီရဲ့ကြိုးပေးကွပ်မျက်မှုကိုဆန့်ကျင်ကြောင်းနဲ့ဒီလိုသတင်းတွေထွက်ပေါ်လာတာဟာသက်ဆိုင်ရာမိသားစုဝင်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစိတ်ပိုင်းဆိုင်ရာထိခိုက်အောင်စစ်ကောင်စီကလှုပ်ဆောင်နေတာသာဖြစ်တယ်လို့ဝေမှန်လိုက်ပါတယ်။အဲ
ဒီလူငယ်တွေကိုတည်တံပေးမယ်ဆိုတဲ့သတင်းစထွက်လာကြတဲ့အတားကကျွန်တော်ပြည်သူတွေနဲ့မိသားစုဝင်တွေသူတို့ရဲ့ဆွေမျိုးရင်းနှီးတဲ့ရဲဘော်ရဲဘက်တွေကိုပါစိတ်ပိုင်းဆိုင်ရာဖြီးစည်းမှုအနာကျင်မှုတွေဖြစ်စေတယ်ပေါ့နော်။ဆိုတော့တည်တံဒီ27ရာစုမှာတည်တံဒီမရှိတဲ့နဲ့ပြစ်ဒဏ်လို့ကျွန်တော်တို့ယူဆတယ်။အာတည်တံကိုဆန့်ကျင်ရတဲ့အခါမှာကျွန်တော်တို့အကျင့်ဝတ်ပိုင်းအရာရောအကျင့်စရိတ်တာပိုင်းအရာရောနောက်ဒီဥပဒေအရာရောလူခွင့်ရေးရှုထောင့်အရာရောပြီးရင်နိုင်ငံရေးအရာရောကျွန်တော်တို့တပ်ပေါင်းစုံအားနဲ့ရှုမြင်ပြီးတော့မှဆန့်ကျင်ကန့်ကွက်နေတာဖြစ်တယ်
။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နိုင်ငံကဖြစ်သူဦးထွန်းကြည်ကလည်းအကျဉ်းထောင်နေတဲ့မှာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်တန့်နိုင်ရေးနိုင်ငံတကာအနေနဲ့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဖိအားပေးဖို့အခုလိုတိုက်တွန်းလိုက်ပါတယ်
။သူပြစ်ခွင့်မြတ်တယ်ဆိုတဲ့အလုံရပြင်းနဲ့ပတ်လို့ပြင်းပြင်းထန်ထန်ရှုတ်ချရုံနဲ့မပြီးဘူး။ဒါကလူခွင့်ရေးကိုအစွားဆုံးနဲ့ပြင်းထန်ဆုံးချိုးဖောက်နေတာ။အဲ့ဒါကအရမအဲ့ကိစ္စတွေဖြစ်တယ်။ဥပဒေနဲ့လည်းမညီဘူး။အဲ့ဒီပုံမှာတော့နိုင်ငံတကာအသံဝင်အနေနဲ့ဒီအချမ်းမဲ့ဆန်ကားဆောက်တော့ပြင်းပြင်းထန်ထန်ပေါ့ဗျာလက်တွေ့ကြတဲ့ဖိအောက်တဲ့ဖိအားပေးမှုတွေကိုတော့ကျွန်တော်တို့ကတော့လူလားတယ်ဗျာ။
ပြီးခဲ့တဲ့2022ဇူလိုင်လတုန်းကလူသိများထင်ရှားတဲ့နိုင်ငံရေးတကြွလှုပ်ရှားသူနှုတ်ဦးဖြစ်တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ဦးကျော်မင်းယူခေါ်ဦးကျင့်မီ NLD လွှတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်အပါအဝင်အရသားနှုတ်ဦးဖြစ်တဲ့ဦးလှမျိုးအောင်နဲ့ဦးအောင်သူရဇော်တို့၄ယောက်ကိုကျိုးမိတ်ပြစ်ဒဏ်စီရင်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဦးဖြိုးစရာတော်နဲ့ဦးကျင့်မီတို့ဖမ်းဆီးခံရပြီးကြတဲ့ကစစ်ကုံယုံမှာသူတို့ကိုစားဥပဒေကြောင်းအရရှေ့နေခေါ်ခွင့်မရှိခဲ့သလိုလွတ်လပ်စွာခုခံခြေပခွင့်လည်းမရှိဘဲကွပ်မျက်ခံခဲ့ရတာပါမြန်မာနိုင်ငံမှာတေရန်စီရင်ချက်ကိုကျိုးမိတ်ပေးစီရင်တာ1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရတဲ့အတွက်ဦးဖြိုးစရာတော်နဲ့ဦးကျင်မီတို့ဟာနှစ်ပေါင်း30ကျော်အတွင်းပထမအဆုံးအချိန်ကျိုးပေးစီရင်ခံရတာဖြစ်ပါတယ်ပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့ထုတ်ပြန်ချက်အရအနာသိမ်းပြီးချိန်ကနေဒီနှစ်စက်တင်ဘာလအထိလူ200နီးပါးကိုစစ်ကောင်စီကတေတံချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစီးရင်တွေဟာခြေကားရတဲ့စီးရင်တွေသာဖြစ်တယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်လို့ရှိပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season ကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00ကနေ11:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24:00နားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ ကူတော့ပတ်စင်ခန္ဓာတွေလှည့်ကြပါပြီ။တူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာခန္ဓာတွေမတင်ဆက်မိမှာမြို့ပီးခန္ဓာနဲ့ဆက်တင်ပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာစေရေးကြိုးပမ်းဆောင်ရွက်နေသူဒေါ်မီမီဝင်းဘတ်ကို American Cheese Site East West Center အဖွဲ့ကစက်တင်ဘာ၈ရက်နေ့တုန်းကဂုဏ်ပြုခဲ့ပါတယ်။ပမောက်ခမီဝင်းဘတ်ဟာမြန်မာပါဝင်အာရှပစိဖိတ်ဒေသကနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတည်ဆောက်ရမှာရောမြန်မာဒီမိုကရေစီရေးကြိုးပမ်းရမှာပါအရေးပါတဲ့နေရာကနေပါဝင်နေတာကြောင့်ခုလိုဂုဏ်ပြုတာဖြစ်တယ်လို့ East West Center ကပြောပါတယ်။ဒီသတင်းပတ်မြို့သမီးကန္နာအတွက်မတ်ခင်ပြူထွေးကစူးစီးတင်ဆက်ထားပါတယ်များ။
Asia Pacific Center for Security Studies APCSS လို့အတူကခေါ်တဲ့လူရေးဘာသာရေးဆိုင်ရာအာရှပစိဖိတ်ဌာနမှာပါမောက်ခတူဖြစ်တဲ့ဒေါ်မီမီဝင်းဘတ်ဟာ American စစ်တပ်မှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲ့စစ်ဖက်ရပ်ဖက်ဆက်ဆံရေးတိစောက်မှုတွေမှာမြန်မာစစ်တပ်အာဏာမသိမ်းခင်အချိန်အထိကူညီဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြန်မာလူထုဘက်ကရပ်တည်ပြီးဒီမိုကရေစီကြိုးပမ်းမှုတွေမှာရှေ့တန်းကအားပေးကူညီနေတာဖြစ်ပါတယ်။သူရဲ့ဒီလိုလှုပ်ဆောင်မှုတွေကြောင့်လည်း East West Center အနေနဲ့အခုလိုဂုဏ်ပြုဖို့ဖြစ်လာခဲ့တာလို့ East West Center ရဲ့ကျောင်းသားဟောင်းများရေးရာညွှန်ကြားရေးမှူး Christina Moro ကပြောပါတယ်
။ It was a special opportunity for us as especially since the coup but really going back to the East West Center'sfounding we've actually done a lot of collaboration with people in Myanmar for decades and decades
အခုလောကုံပြုခွင့်ရတာကကျွန်တော်တို့အတွက်ကတော့အထူးအခွင့်အရေးတစ်ခုပါ East West Center အနေနဲ့မြန်မာပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလုပ်လာခဲ့တာအခုဆိုရင်ဆယ်စုနှစ်တွေနဲ့ချီရှိနေပါပြီမြန်မာပြည်သူတွေကိုအများအားကူညီအားပေးခဲ့ပါတယ်အထူးသဖြင့်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာ East West Center အနေနဲ့မြန်မာပြည်သူတွေကိုဘလို့အကောင်းဆုံးကူညီနိုင်မလဲစူးစမ်းတဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ယုံကြည်စိတ်ချရတဲ့သတင်းချက်လက်တွေရဖို့လိုအပ်ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့အရင်ဆုံးဆက်သွယ်ဖြစ်ခဲ့သူကတော့ဒေါက်တာမီမီဝင်းဘတ်ပါ။သူ့ကိုယုံကြည်လို့ပါပဲ။သူဟာ East West Center ရဲ့ကျောင်းသူဟောင်းတယောက်ဖြစ်တယ်လို့လူအများကလေးစားယုံကြည်ရတဲ့သူတဦးလည်းဖြစ်ပါတယ်။ East West Center ကဆက်သွယ်တဲ့အချိန်မှာလည်းသူကချက်ချင်းပဲ online ဆွေးနွေးပွဲတွေလုပ်ပေးပါတယ်။အဲ့ဒီအချိန်ကစလို့ East West Center ရဲ့မြမအရေးချိတ်ဆက်ကူညီဆောင်ရွက်မှုတွေမှာသူဟာအရေးပါတဲ့နေရာကနေတခြားလုံးပံ့ပိုးပါဝင်ခဲ့ပါတယ်။အဲ့လိုပုံကိုတယောက်ကိုဂုဏ်ပြုဖို့အသင့်တော်ဆုံးလို့ထင်ပါတယ
် Give her this special award
စစ်ဘက်ရဲ့ဆက်ဆံရေးကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့ပေါမခဒေါ်မီမီဝင်းဘတ်ဟာမြန်မာဘာဝင်အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတည်ဆောက်ရမှာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တဲ့သူဖြစ်တယ်လို့လည်း East West Center ကပြောပါတယ်မြန်မာဘာဝင်ကဘာတဝမ်းမှာ East West Center ရဲ့ပညာတော်သင်ကျောင်းသူကျောင်းသားဟောင်းတောင်းနေချီရှိတဲ့အထက်ကဒေါ်မီမီဝက်ဘတ်ကိုအခုလိုထူးထူးခြားခြားဂုဏ်ပြုတာဖြစ်တယ်လို့လည်း Christina Moro ကပြောပါတယ
် Another reason that this is a very special award to give an alumni is we have 70,000 alumni in nearly every country in the world and to recognize her
ဒီစုရဲ့ထူးခြားမှုနောက်တစ်ခုကတော့ကျမတို့ East West Center ကနေပညာသင်ကျောင်းသူကျောင်းသားတွေကမ္ဘာတဝန်းမှာ 8,000 ကျော်ရှိပါတယ်နိုင်ငံတိုင်းလိုလိုမှာကျမတို့ကျောင်းသားဟောင်းတွေရှိတာပါအဲ့ဒီထဲကမှသူတယောက်တည်းကိုခုလိုဂုဏ်ပြုစုချီးမြှင့်တာကတကယ်ကိုထူးခြားစေပါတယ
် East West Center မှာနှစ်နှစ်တစ်ချိန်ကျောင်းသူကျောင်းသားဟောင်းတွေကိုထူးချွန်စုချီးမြှင့်တာရှိပေမဲ့လို့အခုဒေါ်မီမီဝင်းဘတ်ကိုဂုဏ်ပြုတာနဲ့တော့မတူဘူးလို့လဲခရစ်စတီနာမိုရိုကပြောပါတယ်။မြမကြီးမှာတစိုက်မက်မက်ကူညီပါဝင်နေတာတွေအတွက်အထူးဂုဏ်ပြုတာဖြစ်တယ်လို့ဒီလိုဂုဏ်ပြုစုချီးမြှင့်တာဟာဒါပရမဆုံးချိန်ဖြစ်တယ်လို့လဲသူကပြောပါတယ်။ဒေါ်မီမီဝင်းဘတ်ကတော့ East West Center ကသူ့ကိုအခုလိုဂုဏ်ပြုတာဟာတကယ်တော့အာနာရှင်ကိုအသက်ဆုံးတော်လှန်နေကြတဲ့မြန်မာပြည်သူတွေကိုဂုဏ်ပြုမှုအဖြစ်ယူဆသလိုမြန်မာပြည်သူတွေရဲ့ကိုယ်စားလက်ခံရယူပေးတာသာဖြစ်ပါတယ်လို့ပြောပါတယ်
။ So ကျွန်မအနေနဲ့ပေါ့နော်ဒီစုရတာဗာလဲဦးနေ East West Center အရန်ဗာကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းကျွန်မပြောတဲ့အတိုင်းပဲအရင်တုန်းကတကယ်တော့တကယ်ဒီစုကိုကျွန်မကလက်ခံတာကဟိုဗာလဲပြည်သူမြန်မာပြည်on behalf of Myanmar ပြည်သူများပေါ့နော်။နောက်ပြီးရှေ့တန်းမှာလုပ်နေတဲ့ဗာလဲရဲဘော်comrade တွေအတွက်ကိုကျွန်မလက်ခံပေးလိုက်တာပါ။ဘာလို့လဲဆိုတော့သူတို့တွေကဒီဥစ္စာပို့ပြီးတော့ကျွန်မ deserving လို့ထင်တယ်လို့ထင်တယ်ကျမအနေနဲ့ကတော့ပေါ့နော်ကျမရှိနေတဲ့အတတ်ပညာနဲ့ဒီအခုအချိန်မှာပြန်ပြီးတော့ကူညီနိုင်တဲ့ဥစ္စာကိုအရန်ကုန်ယူပါတယ်အာကြည့်အာဆိုတော့ကျမအနေနဲ့တော့ဒီဥစ္စာဒီဥစ္စာပေါ့နော်တရားကျမတယောက်ထင်းနဲ့လည်းလုပ်လို့မရဘူးအာနောက်ပြီးတော့ကျမမှာနောက်ဘက်မှာရှိနေတဲ့ team တွေလည်းရှိတယ်တချို့တွေကရှေ့ထွက်လို့ရတယ်တချို့တွေကရှေ့မထွက်လို့မရတဲ့လူတွေအများကြီးရှိတယ်ဆိုတော့ကျမကတော့ရှေ့ထွက်နိုင်တယ်ပေါ့နော်ဒါပေမဲ့နောက်ဘက်မှာမထွက်နိုင်ပေမဲ့သူတို့မှာတကယ်ပေါ့နော်အာ hero တွေပါပဲဆိုလို့ကျမပြောချင်ပါတယ်
ISWA Center လို့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုကအခုလိုမြန်မာရေးနဲ့ဆက်ဆက်ပြီးဂုဏ်ပြုချီးမြှင့်တာဖြစ်လို့မြန်မာရေးကိုနိုင်ငံတကာကပိုးပြီးတော့သိရှိလာစေပြီးအကူအညီတွေပို့ရလာဖို့ကြိုးပမ်းရမှာလဲအထောက်အကူဖြစ်စေပါတယ်လို့ဒေါ်မီမီဝင်းဘတ်ကပြောပါတယ
် ISWA Center အကြတော့ဒီ Asia Pacific ဒေသမှာပေါ့နော်ဗာလဲ network တွေအများကြီးရှိတယ်နောက်လူတိုင်းကလည်းသိတယ်ဆိုတော့အဲ့ဒီမှာအဲ့ဒီ award နဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံကြောင်းပို့ပြီးတော့ထင်ထင်ရှားရှားလေးပို့ပြီးတော့လောက်လာနိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေအရန်ကောင်းနေပေါ့နော်အခုအချိန်မှာကျွန်တော်တို့အများန်းပြောနေတာမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာတွေကနည်းနည်း forgotten နည်းနည်းသိပ်ပြီးတော့အပြိပမှာသိပ်ပြီးတော့တခြားလူတွေမှာပေါ့နော်ဒီလောက်မထင်ရှားဘူးဘာလို့ဆိုအခုအချိန်မှာ Ukraine ကပို့ပြီးတော့လူတွေပို့ပြီးတော့စိတ်ဝင်စားတယ်နောက်ပြီးတော့ Gaza မှာဖြစ်နေတဲ့ဥစ္စာသိပ်ဝေစိတ်ဝင်စားတယ်မြန်မာနိုင်ငံအတွက်ကသိပ်ပြီးတော့စိတ်ဝင်စားဘူးမရှိတဲ့အခါကျတော့ဒီလိုမျိုးလေးတွေ international ဟိုဗလေ organization တခုอ่ะပေါ့เนาะဒီလိုမျိုးဗလေ recognition လုပ်တဲ့အခါကျတော့မြန်မာနိုင်ငံအကြောင်းကိုလေဒီ international audience အတီအတွက်ပေါ့เนาะပြည်သက်တွေအတွက်ပို့ပြီးတော့လေစိတ်ဝင်စားဘိုးလေးနည်းနည်းလေးပို့ဖြစ်လာတယ်ပေါ့เนาะပို့သီးလိုက်ပံ့ပိုးမှုတွေပို့ရလာမှာပေါ့เนาะကျမတို့အတွက်ကပထမဆုံးဒီဥစ္စာပို့ပြီးတော့သိအောင်လုပ်ဖို့လိုအပ်တာပေါ့ဘာဆိုတချို့တွေဆိုလို့ရှိရင်ကျမရဲ့တပည့်တွေဟိုနည်းအိန္ဒိယတို့လာတဲ့လူတွေဆိုလို့တခါလေးချက်ပြောအော်မြန်မာနိုင်ငံမှာအလုံးပြီးသွားပြီနဲ့ပြီးသွားပြီလားလို့လာမေးတယ်ဆိုတော့သိပြီးတော့မြန်မာနိုင်ငံအကြောင်း neighboring you know အိန္ဒိယချင်းဖြစ်ပေမဲ့သူတို့တကယ်မြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့အသေးချာမသိကြဘူးအဲနောက်ပြီးတော့သူတို့အနေနဲ့လည်းဟိုအိန္ဒိယအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့မှာ impact တွေရှိတယ်အဲ့ဒီဥစ္စာလည်းသူတို့နားမလည်ကြဘူးဆိုတော့အဲ့လိုမျိုး ISWA Center ဒီလိုမျိုးလေး highlight လုပ်ပြီးလေးမြန်မာနိုင်ငံအကြောင်းလူတွေပို့ပြီးတိလာလေးလေးပေါ့နော်အဲ့လိုတိလာလို့ရှိလို့ရှင်ကျမတို့လိုအပ်တဲ့အကူအညီတွေရနိုင်မယ်လို့ကျမထင်ပါတယ
်မြန်မာနိုင်ငံရဲ့ဆီယာနာချင်းစံကြီးလှူရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေတာကြောင့်အခု ISWA Center ကအမျိုးသမီးတို့ဖြစ်တဲ့သူကိုရွေးချယ်ဂုဏ်ပြုတာဟာမြန်မာမျိုးသမီးတွေအားလုံးကိုဂုဏ်ပြုရကြပါတယ်လို့လည်းဒေါ်မီမီဝင်းဘတ်ကပြောပါတယ်
ပါဝင်တဲ့အမျိုးသမီးရဲ့အယမ်းမဲ့ဂုံယူတယ်ဂုံပြူတယ်သူတို့တကယ်เนาะတကယ်ရဲရဲဝံ့ဝံ့နဲ့ပြက်ပြက်သားသားနဲ့ဒီတော်လန်ရေးကိုသူတို့လည်းအကူအညီနေကြတာဆိုအဲ့ဟိုဗါလေအထဲမှာလည်းအမျိုးသမီးတွေပါတယ်ပြည်ပမှာလည်းဒီအများကြီးလုတ်ပေးနေတာအမျိုးသမီးတွေပါတယ်ကျမတို့ရဲ့ data ပြရတာကတော့65ရာခိုင်နှုန်းနဲ့ဒီအခုတော်လန်ရေးမှာလုတ်နေတဲ့ပါဝင်နေတာ65ရာခိုင်နှုန်းကအမျိုးသမီးလို့တွားတွေ့တာတယ်ဆိုတော့ဒီဥစ္စာအမျိုးသမီးတွေလုတ်နေတဲ့တော်လန်ရေးလို့ပြောလို့ရတာပေါ့နော်အာကျမရတာကျမတယောက်တည်းမဟုတ်ဘူးနော်ခုနကကျမပြောသွားသလိုပဲဒီဥစ္စာအမှန်မှ deserving တကယ်ထိုက်တန်တဲ့ဒီလူတွေကတော့တကယ်အแทဝင်ပြီးတော့အသက်နဲ့ရင်းပြီးတော့လုံနေတဲ့အမျိုးသမီးတွေအမျိုးသားတွေ right အာဒါပေမဲ့အမျိုးသမီးတွေကပုံများတယ်ဆိုတော့ဒီကျွန်မကိုနိုင်လည်းအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ဟုတ်တယ်ဒီ award ကိုပေါ့နော်သူတို့ရဲ့ကိုစားသူတို့ကိုညီမှန်းပြီးတော့ပေါ့နော်ကျွန်မလက်ခံလိုက်ပါတယ်လို့ပြောချင်ပါတယ
်အလားတူ Christina Mo ကလည်းအခုလိုပြောပါတယ်
By providing this special award to Dr. Bird, it is a larger symbol of our decades long.
Dr. Mimi Wimba ကိုအခုလိုအထူးဂုဏ်ပြုဆုချီးမြှင့်တာဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီတည်ဆောက်လာတဲ့နှီးဆက်တဲ့ဆက်ဆံရေးကိုအားပေးကူညီမှုတွေထင်သာစေတဲ့ပြရုပ်တစ်ခုလည်းဖြစ်ပါတယ်။အကြောင်းအရာမျိုးစုံပေါ်အခြေခံပြီးတော့အကြောင်းသူအကြောင်းသားတွေကြားပြည်သူတွေကြားအပြန်အလှန်နားလည်မှုတည်ဆောက်ထားတာတွေကိုထပ်တိုးပြီးတော့အသိအမှတ်ပြုဖော်ပြရလဲရောက်ပါတယ်အထူးသဖြင့်မြန်မာပြည်သူပြည်သားတွေအကြက်အတဲနဲ့ကျုံနေရတဲ့အခုလိုအချိန်မှာကျမတို့ဘာမှကူညီမပေးနိုင်ဘူးလို့ခံစားရတဲ့အခါမှာ အခုလိုအတိမတ်ပြုမှုမျိုးကနေပံ့ပိုးမှုတည်တည်လေးပဲဖြစ်ဖြစ်ကျမတို့အတွက်ကတော့အများကြီးအထိပ္ပယ်ရှိစေပါတယ
်။ Eastwest Center အနေနဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီကျိုးပန်းမှုတွေမှာတက်နိုင်တဲ့ဘက်ကကူညီပံ့ပိုးပေးနေတယ်လို့ဆက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းပြောပါရယ်။ဒီလိုပံ့ပိုးမှုတစ်စိတ်တစ်ပိုင်းအနေနဲ့ပဲမြန်မာရေးကူညီဆောင်ရွက်နေတဲ့ဒေါ်မီမီဝင်းဘတ်ကို Eastwest Center ကအချူးဂုံပြူချင်းမြင့်ခဲ့တာဖြစ်တဲ့ဆိုရာကိုတင်ပြရင်လည်းပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြူပါရှင်။စမခင်ပြူထွေးပါ။နောက်သတင်းပန်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA မြန်မာပိုင်းရဲ့စတင်နက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းအချိန်မရွေးပြန်လည်နားဆင်နိုင်ပါတယ်အခုတော့သုတဆုံးတဲ့ American တခွင်နဲ့ဆက်ပါမယ်ခင်ဗျာ Ohio ပြည်နယ် Springfield မြို့မှာနေထိုင်နေတဲ့ Haiti နိုင်ငံကရွှေပြောင်းအခြေချလာသူတွေဟာဒေသခံအမေရိကန်တွေရဲ့အိမ်မွေးတိရစ္ဆာန်ကြောင်နေခွေးတွေကိုစားတယ်ဆိုပြီးတော့ Republican သမ္မတလောင်း Donald Trump နဲ့ဒုသမ္မတလောင်း JD Vance တို့ကဆွဆွဲပြောကြားလိုက်တာကြောင့်ဒေသခံတွေပေါ်ဘလောက်ထိထိခိုက်ရိုက်ခတ်နေပါလဲ။ဘုံပေါက်ခွဲမဲ့ဆိုတဲ့ချင်းချောက်မှုတွေကိုလည်းပြည်내အုပ်ချုပ်ရေးမှုကဘလို့ကင်တွယ်နေပါလဲ။ဒီတစ်ပတ်သုတဆောင်တဲ့ American တခွင်အစီအစဉ်မှာကိုအောင်ကစူးစီးတင်ပြထားပါရခင်ဗျာ။
အိုဟိုင်းယိုပြည်နယ်စပရင်ဖီးမြို့မှာဟေတီနိုင်ငံကလာရောက်အခြေချနေထိုင်ကြသူတွေဟာခုအခါမှာအသက်ပေးအန္တရာယ်အတွက်စိုးရိမ်နေကြရပါတယ်။ Republican ဒုသမ္မတလောင်း JD Vance ဟာဟေတီနိုင်ငံကလာရောက်အခြေချနေထိုင်သူဟေရှန်တွေဟာဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားတယ်ဆိုပြီးတော့ပြောလိုက်ရတာကနေအခုလိုအခြေအနေတွေဖြစ်ကုန်တာပါ။ Republican သမ္မတလောင်း Donald Trump ကလည်းဒုသမ္မတ Kamala Harris နဲ့စကားဆက်ထိုးရမှာဟေရှန်တွေဟာခွေးတွေ၊ကြောင်တွေအိမ်မွေးတိရစ္ဆာန်တွေကိုစားတယ်ဆိုပြီးတော့ပြောလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်ဟေရှန်တွေအပေါ်အခုလိုဆွဆွဲမှုတွေကြောင့်ရွှေပြောင်းချေချနေထိုင်သူတွေအတွက်အတော်လေးအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ
် Since Monday after
အထက်လွတ်တော်မှ Vance က X လူမှုကွန်ရက်မှာတနင်္လာနေ့ကရေးသားခဲ့တာကြောင့် Springfield မှာနေကြတဲ့ဟေရှန်အတိုင်းအဝန်အားလုံးအံ့အားသင့်ပြီးတော့စိုးရိမ်ကြပါတယ်တော်တော်များများက Springfield ကနေတခြားပြည်တွေကိုပြောင်းရွှေ့ဖို့ပြောနေကြပါပြီ
Republican ကိုယ်စားလှယ်လောင်းတွေကသူတို့မှအထောက်အထားတွေရှိတယ်ဆိုပြီးတော့ပြောပေမဲ့ဒီလိုတက်ဖြတ်စားတာကိုတိုင်ကြားတာမျိုးမရှိဘူးဆိုပြီး Springfield မြို့တာဝန်ရှိသူတွေကပြောပါတယ်လူပေါင်း 62,000 လောက်နေထိုင်ကြတဲ့ Springfield မြို့မှာအခုနှစ်ပိုင်းတွေအတွင်း Haiti နိုင်ငံကလူပေါင်း 10,000 ကျွဲလောက်လာရောက်အခြေချနေထိုင်လာကြတာပါအခုခါမှာတော့ရာစုနှစ်ဝက်နေပါစီးပွားရေးကျဆင်းနေတဲ့ Springfield မြို့မှာလူဝါကကောင်းတဲ့အလုပ်တွေပေါများလာပေမဲ့ကျောင်းတွေဆေးခန်းတွေမလုံမလောက်ဖြစ်လာပါတယ်အိမ်ငှားကတွေလည်းဈေးကြီးလာပါတယ်ရာဇဝတ်မှုတွေတော့တိုးလာတာမရှိဘူးလို့မြို့ခရိုင်တာဝန်ရှိသူတွေကပြောပါတယ်ဒါလို့အခြေအနေတွေကြားမှာပဲဟေးရှန်းတွေအနေရအထံရကြက်လာတာပ
ါ I quit my job like last week because
ကျွန်တော်အလုံးမဝိုင်းပြီးနှိမ်ကြပါရယ်မကြောက်ဝမနာတာတိုင်းထွာပြီးဆဲပါရယ်အလုပ်ကတာဝန်ရှိသူတွေဘာမှမတားဆီးတာကိုလည်းမယုံနိုင်ပါဘူး Springfield မှာကျွန်တော်ဆက်ပြီးနေလို့ဖြစ်ပါမလားလို့တွေးမိပါရယ်ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကတော့ကျွန်တော်အလုပ်ထွက်လိုက်ပါရယ
်2023ခုနှစ်တုန်းက Ohio ပြည်နယ်ကားမောင်းလိုင်စင်မရှိတဲ့ဟေးရှန်းတယောက်မောင်းတဲ့ကားဟာကျောင်းကားကိုဝင်တိုက်မိပြီးအသက်17နှစ်အရွယ်အေဒင်ကလတ်တည်ဆုံးခဲ့ပြီးတခြားကလေးငယ်26ဦးဒဏ်ရာရသွားတဲ့ဖြစ်ရပ်ကိုလည်း Trump နဲ့ Vance တို့ကပြန်ပြောင်းထုတ်ဖော်ပြောဆိုပြီးအခြေအနေရေပိုတင်းမှလာပါတယ်အထူးသဖြင့် Springfield မြို့ကကျောင်းတွေမြို့တော်ခန်းမနဲ့ဆေးရုံတွေအနေနဲ့အချိန်ပေါင်း30ကျော်ဘုံခွဲမယ်ဆိုပြီးတော့ချင်းကြောက်ခံရပါတယ်မူလာတန်းကျောင်းနှစ်ကျောင်းမှဆိုရင်လည်းဘုံဖောက်ခွဲဖို့ချင်းကြောက်ခံရတာကြောင့်ကလေးငယ်တွေကိုဘေးလွတ်ရာကယ်ထုတ်ခဲ့ရပါတယ်မကြသေးခင်ကကျင်းပတဲ့ Springfield မြို့အုပ်ချုပ်ရေးကောင်စီအစည်းအဝေးမှာတော့ Aiden Clark ရဲ့ဖခင် Nathan Clark က Trump မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့သူ့သားတည်ဆုံးတာကိုအကြောင်းပြုပြီးတော့နိုင်ငံရေးအမျက်မထုတ်ဖို့အခုလိုတိုက်တွန်းပါတယ်
They can vomit all the hate they want about illegal immigrants.
တရားမဝင်ဝင်ရောက်လာသူတွေအကြောင်းနေဆက်လုံခြုံရေးပြဿနာနောက်တစ်ခုကဒီမှနေထိုင်ကြသူတွေကအိမ်မွေးတိရစ္ဆာန်တွေကိုစားရဲပဲပြောကြင်ရပြောလို့ရပါတယ်ဒါပေမဲ့ Springfield Ohio က Aiden Clark အကြောင်းထည့်ပြောတာမျိုးခွင့်မပြုပါဘူး။ဒါကြောင့်သူတို့တောင်းပန်စကားလဲကြားကျင်ပါတယ်။ ကျွန်တော်သား Aiden Clark ဟာအသက်ခံရတာမဟုတ်ပါဘူး။ Haiti နိုင်ငံကရွှေပြောင်းအခြေချလာသူတယောက်ကြောင့်မတော်တဆမှုနဲ့တည်ဆုံသွားတာပါ။ဒီကြေကွဲပွဲဖြစ်ရတဲ့ပတ်သက်လို့ဌာနေလူနေမှုအတိုင်းဝိုင်းပြည်နယ်တိုင်းနိုင်ငံလုံးကစာနာဂိယူနာထားခဲ့ကြတာပါ။ဒီဖြစ်ရက်ကိုအကြောင်းပြပြီးအမုန်းတရားတွေပွားအောင်လှည့်စားတာမျိုးမလုပ်ပါနဲ့။
ဘုံခွဲမယ်ဆိုပြီးတော့ချင်းချောက်သူကမြို့ကန်တယောက်လို့ပြောပြီးတော့ရွှေပြောင်းချစ်ချနေထိုင်သူနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်ပြက်မိကြောင်းပြောတယ်လို့ Springfield မြို့ဝန် Rob Rue ကသတင်းမီဒီယာတွေကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့် Republican တဦးဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး Mike DeWine ဟာကျောင်းတွေဖွင့်နိုင်အောင်ပြည်နယ်ရဲဒါဇင်နဲ့ချီ Springfield မြို့ကိုဆေးလွတ်ဆောင်ချက်စေပြီးအထူးသဖြင့်ကျောင်းအဆောက်အဦတွေမှာမနက်ခင်းတိုင်းဘုံရှင်းလင်းစေပါတယ်မျိုးမာနှစ်စဉ်ကျင်းပနေကြလူမျိုးပေါင်းစုံရည်ကြည်မှုနဲ့အမှုပညာပွဲတော်အစီအစဉ်ကိုလည်းဒီနေ့မှမကျင်းပတော့ဘဲဖျက်သိမ်းလိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်အခုခါမှာမြို့ကန်တွေဟာစိုးရိမ်ထိတ်လန့်မှုနဲ့အတူရှေ့ဘာဆက်ဖြစ်လာမလဲဆိုတာဝေခွဲမရဖြစ်နေကြပါတယ်။နေ့လည်ခင်းအလင်းရောင်အောက်အပြင်ထွက်သွားလာရမှာတော့မဝင်မရဖြစ်နေကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကရွှေပြောင်းချစ်ချနေထိုင်သူတွေနဲ့ထူထောင်ထားတဲ့တိုင်းပြည်ဖြစ်တာကြောင့်တဘောရာပြေဝဇွာနဲ့စာနာနားလည်မှုရှေ့ထားဖို့လိုတယ်လို့ဒုက္ခသည်အကူအညီပေးအဖွဲ့တွေကပြောပါတယ်
We help with food. We help with.
စားစားခံငါးကားတွေအတွက်ကူညီပေးပါတယ်။ကျွန်တော်တို့ကရမုံဝေရှိရင်ရှိသလိုကူညီပေးနေပြီးကျွန်တော်တို့ကိုပိုင်ပိုက်ဆံတွေကလည်းပေးပါတယ်။လူတွေကူညီလိုအပ်တာကိုဖြည့်ဆည်းပေးဖို့ကကျွန်တော်တို့ရဲ့တာဝန်မှာ Haitian Italian တယောက်ဘယ်သူပဲဖြစ်ဖြစ်လူမှုရေးရှိတော်ကနေကူညီဆောက်ရှောက်ခဲ့ပါတယ်။ဒါလူချင်းဝတ်ပါ
။ဒီအဖွဲ့ဟာ Springfield မြို့ကိုရောက်လာတဲ့ Haitian တွေကိုသမ္မတ Joe Biden လက်ထက်မတိုင်ခင်2016ခုနှစ်လောက်ကတည်းကစကပြန်နဲ့အင်ကန်း900မှာအကူအညီတွေပေးနေတာပါ။ဟိုရုံးကလေးကဟေးရှန်တွေကိုအကူအညီပေးဖို့အစိုးရနှစ်ဖွဲ့လက်ထက်တောင်းခံခဲ့ပေမဲ့ဘသူကမှမကူညီခဲ့ပါဘူးတော်တော်များများကဘဝအသစ်မှာလိုက်လျောညီထွေစွာနေနိုင်အောင်ကြိုးစားခဲ့ကြတယ်လို့လည်းအကူအညီပေးသူတွေကပြောပါတယ
် The Haitians I've dealt with and I actually
ကျွန်တော်စီအိမ်ငါနေကြဟေးရှန်တွေကသူတို့အိမ်ငါကအချိန်ပြီးပေးပါလေစစ်တွေဖြစ်နေတဲ့နိုင်ငံကိုဘသူမှပြန်မသွားခြင်းကြပါဘူးစစ်ပွဲတွေမှာပဲငရင်းလိုသဘောအဘေးဒဏ်ကလည်းရှိနေတာပါ
Republican တမရလောင်းနဲ့ဒုတမရလောင်းတွေကရွှေပြောင်းချစ်ချနေထိုင်သူဟေးရှန်တွေအပေါ်အခုလိုပုတ်ခတ်ပြောဆိုရတဲ့ပတ်သက်ပြီးတော့ Ohio ပြည်နယ်မှာနေထိုင်တဲ့အေးရှန်နယ်ဘွားမြန်မာအမေရိကန်တယောက်ဖြစ်တဲ့ကိုကျော်တက်ရဲ့အမြင်က
ဒီမှာတော့လူခွေရှိရဗျာမိမိရဲ့ဆန္ဒကိုမိမိဖော်ထုတ်ခွင့်ရှိရဲဆန္ဒပြကြမယ်ဆိုတော့ရတယ်ဒါတမီဒီယာတန်းရှိယူမယ်မီဒီယာနဲ့ပြန်ပြီးတော့ရှင်းမယ်ဒါရောရတယ်ဒါပေမဲ့ရေးရှိမှာမရဘူးနားလေလာဖို့လေးစားလာဖို့လိုတယ်အဲကြောင့်မိမိကမိမိခွဲထွက်ပြီးတော့ကိုယ်အသင်းအဖွဲ့ကိုယ်အုပ်စုလေးနဲ့နေတာတဲ့စားလို့ရှိရင်ဒီမှာဒေတာကလည်းနဲ့ပူပေါင်းပြီးတော့ကိုယ့်ရဲ့ပွိုင်းလန်းတပည့်ရှိရဲ့ရိုးရရည်ကျင်းမှုတွေရှိရဲ့ဒါတွေကိုဖော်ထုတ်အောင်မယ်ဒေတာကလည်းနားလေအောင်ချင့်ကပ်ရမယ
်ကိုဗစ်ကယောဂါကာလအတွင်းကိုရိုနာဗိုင်းရပ်စ်ကို Chinese virus ဆိုပြီး Trump ကခေါ်ဆိုရာကနေအာရှနယ်ဘွားတွေအမုန်းတရားဆွဲနဲ့တိုက်ခိုက်ခံခဲ့ရဘူးပါတယ
်အခုလိုမျိုးတမရဟောင်းဒေါ်နယ်ထရန့်ကနေပြီးတော့ဒီကောလာဟလသတင်းပေါ်မှာအခြေပြုပြီးတော့မစိမ့်ချင်ပြောလိုက်တဲ့အတွက်ကြောင့်မလို့ဒီအမေရိကန်မှာနေထိုင်ကြတဲ့ immigrant တွေပေါ်တော့တည်ရောက်မှုပဲတော့ရှိတယ်အဲ့ဒီလိုမပြောခင်ကလေးကအသားအရောင်ကွဲပြားခြားနားမှုဘာသာစကားကွဲပြားခြားနားမှုအင်္ဂလိပ်လိုမပြောတတ်တဲ့အချင်းတွေပေါ်မှာမူတည်ပြီးတော့လိုခွဲခြားဆက်ဆံမှုတွေကတော့ဟုတ်ခါရတယ်အထူးသဖြင့်ကတော့ဟိုလူကြီးတွေကတော့အစွန်းရောက်မဟုတ်တဲ့သူတွေပေါ့နော်ပညာနဲ့ဉာဏ်ပညာနဲ့ထိမ့်သိမ့်ပြီးတော့ဖုံးကွယ်လို့ရပြီမယ်လူငယ်တွေကလေးတွေမှာတော့တက်ရောက်မှုကပိုဆိုးတယ်ဥပမာကျောင်းတွေမှာဆိုလို့ရှိရင်ကလေးငယ်ကလေးတွေကအိမ်ကအစားအသောက်တွေထည့်ထားတယ်အိမ်ကအစားအသောက်တွေထည့်ထားတယ်ကထမင်းဘူးထည့်ထားတယ်ထဲတော်ရဲကမှသူတို့နဲ့အစားအသောက်မတူတဲ့အတွက်ကြောင့်လားနင်တို့အစားအသောက်တွေကဘာလူစားတဲ့အစားအစာမဟုတ်ပါနဲ့အဲ့လိုကလေးချင်းပြောတာကြီးလေခံရတယ
်လာမယ့်သတင်းပတ်နှစ်ပတ်အတွင်း Ohio ပြည်နယ် Springfield ကိုသွားမယ်လို့ Trump ကစက်တင်ဘာ18ရက်နေ့တုန်းကပြောဆိုပါတယ်ခင်ဗျာ
ပြည်ရေးအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာဝိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
် view မြန်မာဝိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ညာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာရေဘေးအန္တရာယ်ကြားကရေရွင်းနေအရေးဆွေးနွေးထားတာကိုကြည့်အောင်ပါ she yim yet kupien, mananganda, chose, yaganujo, don't swan it, jirin, miapiaha, jagi monae, yakamu, dango, kangejabare. Shinne, pomi, metanshine, jizuri, jono, toare, she beat and then she drinny, she beat and lo, lala, she need it, she drinny, to a low song, tenari, jungle, sala, pumi, pinyashin, umian, tango, mimiabiro, titibama, talking music, tempia, bitawarina.
ยากิมงไดเนี่ยเราเสร็จด้วยปะเนาะเอ่อเยจี้เยชันเนี่ยทางอจี้เจคันเนี่ยบาเลยเสียเออเรามะมานักงานสรุษเนี่ยมีอ้อยอยู่ก็เลยโหอาถาบีตုံးนี่ในနိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီเยจี้เจအတွက်ပေါ့เนาะမြေအောက်ရေတွေအချိန်တွေဘာတွေပြောင်းလဲသွားနိုင်လဲဆရာအရင်ဆုံးပြောပြပေးပါဆရာတဘူဘုံမာဘီမာကဒီဆိုးွားတဲ့လီမွန်တိုင်းကြီးရာသီဥတုတွေကြောင့် မိုးရီကြီးလီရီတိုင်ရေရှမ်းရေလွန်းလွင်ပြင်တွေကဗမာပြည်အနှံ့မှာဖြစ်နေတယ်ပေါ့အဲ့ဒီရဲ့အကျိုးဆက်တွေကဘာတွေလဲဆိုတော့ရေလွန်းလင်းပြင်တွေဖြစ်ပြီးတော့ရေတူးတွေကဟိုမကြုံစဘူးပေတုံးလေးပြီးငောက်ကနဲ့နေတယ်အဲ့ဒီမှာမှရေဒီပြန်ကျသွားရင်ရှော့နေနေ့ဒီထင်ကြံခဲ့ပြီးတော့ဘယ်ဒီမှာဆူဆူဝါဝါထိခိုက်နိုင်လဲဆိုတော့တောက်တုံးရေရေမြစ်တွေ တောက်တုံးရေရေမြစ်ဆိုတာရေတွင်းရေကန်နေပေါ့အဲ့တော့ရေတွင်းနေမှာဘာတွေဖြစ်လာနိုင်လဲပုံဒီမှာတွေ့ခဲ့တဲ့အနေထားရရေတွင်းနေရာရှုံနေမြုပ်သွားမယ်ဟာလာရေတင်စဲဒီရှုံနေဖုံးလန်းသွားမယ်အဲ့လိုဆိုရင်တရားတွေအားဆိုးရတဲ့အနေထားတွေဖြစ်နေပြီဒီအချိန်မှာစဉ်းစားရတော့မယ်ပြင်းပြင်းလားအတ္တဒုတင်လားဟာနောက်တစ်ခုကဘာဒီမလွမ်းသေးတဲ့နေရာဒေသတွေဒီ
အဲ့နေရာတွေကိုဘယ်လိုပြုတ်တင်ကာကွယ်နိုင်လို့ရလဲတနိုင်တစ်ပိုင်ပေါ့ဒီအခုမြန်မာနိုင်ငံမှာရှော့နေတဲ့ပိတ်သွားတဲ့ရေတွင်းတွေရှိတယ်ပေါ့နော်ဒီတွင်းတွေအတွက်ကိုဟိုဘယ်လိုလုပ်ရင်ကောင်းမလဲဆရာအကြံဉာဏ်လေးပြောပြပေးပါဆရာအခုရေချသွားတဲ့အခါမှာပေါ့နော်အဲရေချသွားတဲ့အခါမှာဒီတွင်းတွေဟာရှုံ့တို့တွေဘယ်တော့ဖုံးလဲ
optical inspection box တဒီနာလေလူတွေရရွာလူတွေဌာနဆိုင်ရာလူတွေခေါ်လို့ရရင်ခေါ်တဲ့ဘော့အဲ့ဒီမှာဖေရှားလို့ရမလားရေစေးကြောပြီးတော့ပြုပြင်လို့ရနိုင်လားမရနိုင်ဘူးလားအရင်ပထမစစ်ဆေးလောက်ရမှာပေါ့เนาะလုတ်တင်လုတ်ထိုက်တာဆိုရင်အဲ့ဒီမှာမှာနောက်တစ်ဆင့်ဒုတိယဆင့်နေနဲ့အဲ့ဒီမိမိရဲ့ရေရွာတွေတွင်းထိတ်ဒီမှာကျိုးပဲပျက်စီးနေလားပိုက်ဒီကောက်ရေအားနဲ့ ဒီကြည့်ဝဲတွေပါရေငုတ်တွေကရိုင်နေသွားလားဒါတွေကိုကြည့်ရမယ်မဖြစ်ဘူးဆိုရင်ဒါဖွင့်လို့ရတဲ့နေသားလားဖွင့်ဖွဲ့ကြည့်တင်ကြည့်ရမယ်အဲဖွင့်လို့ကြည့်ရတယ်ဆိုရင် good condition လို့ပြောရမယ်အဲအဲ့ဒီအချိန်ဆိုရင်ဆရာအမြင်ပြောရင်နော်ဇယ်နဲ့သွားမစင်းနဲ့ water နဲ့ပဲ flush out လုပ်ရမယ်ဘာလို့လဲဆိုတော့ရှုံးကအထဲမှာဝင်မဝင်မမြင်နိုင်ဘူးဆရာတို့ အဲ့တော့ဒါကိုရေနဲ့ပဲဆေးလိုက်ရင်ဆက်တိမဲကဂရဗနီရေအားနဲ့ပြန်တက်လာမယ်ရေပိုက်ကိုပေးပြီးတော့ဆေးရမယ်နော်ဇယ်နဲ့ဖို့စ်လိုလိုက်လို့ရှိရင်တွင်းထဲမှာရှိနေတဲ့ပိုက်ထဲမှာရှိနေတဲ့ရှုပ်နဲ့တကအပေါ်ပြန်တက်လာနေတဲ့အားနည်းတယ်သူကအင်ယူလတ်စ်ကသေးတာဟုတ်ပေါ့နှလမမြားမယ်လေးလမဆိုရင်အတင်းနေရှိမယ်ဒါမလို့အပေါ်ပြန်လိုက်နိုင်တဲ့အားနည်းမယ်သူကဘာလို့လဲဆိုရင်ရှုပ လိုတွင်းကြီးကြီးလာပြီဆိုတော့မှကုတူရတဲ့တွင်းကအနည်းပဲခမ်းမဘလောက်လဲ200လားအဲ့ဒါဆိုရင်နည်းနည်းလေးတိုင်းတက်ကြီးလိုက်180 190လောက်ရတယ်ဆိုတာဒါဆိုမဆိုးဘူးအဲ့ဆိုနည်းနည်းလေးကိုက testimonial နဲ့ nozzle လေးနည်းနည်းပေးဆန်းကြည့် power ကို fully apply မလုပ်နဲ့အတင်းတင်းလို့ရေနဲ့ပေးဆဲအဲ့လိုမျိုးလုပ်ကြည့်ရမယ်အဲ့လိုဆိုရင်အချီနေကောင်းလာတယ်မကောင်းဘူးဆိုတော့တွင်းပြင်တတ်တဲ့လူကနားလည်လာတယ်အဲ့လိုမျိုးအစင်းချင်းလုတ်သွားရမယ်ပြီးတော့မှလို့ဒါကိုရေပြန်ဆေးပြီးတော့မှရေမှုတ်ကြည့်ရမယ်အဲ့လိုမှုတ်တဲ့အချိန်မှာလေတစ်ဖက်ကစက်ပိုင်းဆိုင်ရာကိုလည်းပြန်ပြီးတော့စစ်ဆေးမှုတွေလုတ်ရမယ်လုတ်တင်လုတ်ထိုက်တာတွေဟိုမှာ nozzle ဒီမှာဟာလာလီအိုးကြီးရှုံပိတ်နေတာလူတွေကိုပုတ်ဆေးရဖြုတ်ဆေးရမယ်အဲ့ဒီ compressor တွေနဲ့ဟို motor ဘာညာတွေ wire line တွေ short ပစ်နေလား circuit တွေဘာတွေဒါကြီးကြည့်ရမယ်ဒါကြီးအကုန်လုံးတီချာလုပ်ရမှာပေါ့ကွာ step by step လုပ်ပြီးတော့မှအကုန်လုံး နကုရီမလွန်ကင်းငါအနေထားမျိုးရောက်နေပြီလားမရောက်ဘူးလားဆိုတာကိုတွင်းပိုင်ရှင်ကတိတာပေါ့အဲ့လိုတိတော့ကြတော့မှသာတို့နောက်ဆုံးအဆင့်ကိုလုပ်ရမယ်ဒီလိုလုပ်ဖို့အတွက်ကိုခုန optical စစ်ဆေးပြီးတော့ဒီတွင်းကိုပြင်လိုက်လို့ကုန်ကြစရိတ်နေတူတူတည်းအစ်တူရင်ကုန်ကြစရိတ်နေဆိုတာဟိုတကြွနားလဲလူဒီနဲ့အရင်စဉ်းစားရမယ်တွင်းပိုင်ရှင်နေနေလဲသူတတ်နိုင်လားမတတ်နိုင်ဘူးလားဒီတော့တုံးကြီးဟာလူဘလောက်များကိုအားထားနေရလေရေမြရရင်တခြား source သူ့မှာရှိလားမရှိဘူးလားတို့ဒါရီဆိုအောင်ဘယ်ဆိုအောင်စဉ်းစားရမှာပေါ့စဉ်းစားပြီးတော့မှတစိမ့်ညင်းတို့ဘာဘာလုပ်ရမယ်ဆိုတော့ဆုံးပြရမှာပေါ့ရှုပ်နေဖုံးလွှမ်းပြီးတော့ရေလွှမ်းလွင်ပြင်မှာဒဏ်ခံထားတဲ့စိတ်ရည်တွင်းတွေရည်တွင်းတွေရည်တွင်းဆိုရင်တော့ဆရာအမြင်ပြောရင်တော့ပြင်မှုတော်တော်ခက်သွားပြီမစဲဘူးပြောနေတွင်းနှခမ်းသားကခါတဝက်ကြော်တယ်ဆိုရင်နည်းနည်းတော်ဦးမယ်တကယ်လို့ရေရှန်နာဒီလိုနေရာဒီမှာလူလေပင်လောက်တိရှန်နေဆိုရင်တော့ဆရာတင်တယ်အဲ့ဒီလက်တူးတွင်းကမြုပ်သွားမှာပဲကွာအဲ့ဒါဆိုရင်တော့အနေထားမကောင်းတော့ဘူးသူ့တွင်းတစ်တူးဖို့အနေထားမျိုးပဲဖြစ်တော့မယ်စိတ်ရည်တွင်းသားရင်တမျိုးတစ်ပုံစဉ်းစားရမှာပေါ့ဟုတ်ကဲ့
ဆရာတော့တော့ရေလွှမ်းတံမခံရသေးတဲ့နေရာတွေပေါ့နော်ရေကြီးမယ်ဆိုတာကိုသိထားတဲ့နေရာတွေမှာအဲ့ဒီနေရာတွေမှာရောဆရာဒီအဆက်ရေရင်းနေရေခံနေကိုဘယ်လိုထိန်းသိမ်းတဲ့လဲပြောပြပေးပါဆရာ
ရည်လွှမ်းတာမခံသေးဘူးခံရနိုင်တဲ့အနေအထားမျိုးရှိတယ်အချီနီမျိုးကိုကြိုတင်ပြီးထားရဆိုရင်အဲ့ဒီသားမှာရှိတယ်စိတ်ရည်တွင်းဆိုလို့ရှိရင်အဲ့တွင်းဝါတွေကိုအခုခေပေါ်နေတဲ့အပြာရောင်ရေစီပုံးလေးနော်လူခါတာသာရင်စိုးလောက်ရှိတဲ့ပလတ်စတစ်စီပုံးတွေအဲ့လိုက်တင်အုပ်ထားမယ်အဲ့ဒါကိုသူ့ကိုမယိုင်မလဲနိုင်အောင်ခိုင်ခိုင်မာမာလေးလုပ်ပြီးတော့အုပ်ထားမယ်ကြိုတင်ကာဝယ်ဖို့ပေါ့တကယ်လို့အဲ့ဒီတွင်းနေရာကြောင်နေစိတ်ရုံလွေးုံနေရပေါင်းပေါက်ဆက်ထားရဆိုလို့ရှိရင်တော့ဒါပြဿနာမရှိဘူးဒီတာပေါ်လီနေအုပ်ထားမယ်အိမ်တွင်းနေပါလေဆိုလေကိုယ့်အိမ်မှာတာပေါ်နေစားတွေရှိရင်ပုံစံလေးနဲ့အုပ်ပဲကြိုးလေးနဲ့စီးဆဲထားပြီးတော့မှပလတ်စတစ်အုပ်ထားမယ်အဲ့လိုဆိုဆိုရင်ဒီလွှမ်းလို့ရွှွင့်နေတဲ့နေတွေပူချအောင်တော့ဒီရွှွင့်နေတွေဖြဲပြလိုက်လို့ရှိရင်အတွင်းထဲမှာကောင်းတဲ့အနေထားမျိုးရနိုင်တာပေါ့ပညာစီတက်တာသွားတာပေါ့တွင်းလည်းပျက်စီးမှုနည်းသွားတာပေါ့ဒါကြိုတင်ပြီးတော့ precaution ပေါ့အဲ့တော့လောလောဆယ်မှာဒီတွေဒီကြီးတွေကိုမဖြစ်မနေတောက်အောင်လို့ဆိုရင်တနေ့တစ်ပိုင်းကြိုကြပါရေကြိုတောက်ပါရေစစ်တောက်ပါကြောက်ချင်အရင်ထဲပါယောဂဖြစ်တော့မှဝင်းနေပါလေသွားတော့မှရှိုံသွားရတယ်ဆိုရင်အများကြီးတက်တာတာပေါ့နော်အဲ့လိုလေးဒီလောက်အောင်ပါပဲ
ဇလဘူမိပညာရှင်ဥမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ View American တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကုဒေတာတွေကသတင်းထုတွေကိုပေးပို့လိုရဆိုရင်တော့ burmese@viewnews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့စနေနေ့ခင်းအစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်။လုံငယ်ရဲ့ဆေးကကြောက်ခဲ့တဲ့ရာဂီမုန်တိုင်းဆက်ရောက်မှုအဖြစ်မြန်မာနိုင်ငံမှာလက်တပြတ်ရေကြီးရေလျှံမှုတန်ကိုလူပေါင်း9သိန်းဝန်းကျင်ခန်းစားခဲ့ရပြီးသေဆုံးရသူ300ကျော်နဲ့ဒဏ်ရာရသူ100ကျော်ရှိတယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာညှိနှိုင်းရေး UNOCHA ကတောက်ကြားနေမှာကြေညာပါတယ်မြို့နယ်ပေါင်း65မြို့နယ်မှာရေဘေးကျုံခဲ့ရတယ်လို့ဆိုပါတယ်တခါမြန်မာအပါအဝင်ရာဂီမုန်တိုင်းဒဏ်ခံခဲ့ရတဲ့8000ကနိုင်ငံတွေကိုစာနာအိတ်ခါနဲ့ငွေကြေးထောက်ပံ့မှုတွေလုပ်ပေးနေပြီလို့ WFP ကုလသမဂ္ဂစာနာအိတ်ခါအဖွဲ့ကတောက်ကြားနေမှာပဲပြောပါတယ်ဒီနှစ်တွင်အကြီးမားဆုံးဖြစ်ခဲ့တဲ့မုန်တိုင်းခဲ့မှုကြောင့်လေပြင်းတွေတက်ခဲ့ပြီးမိုးသည်းထန်မှုကနေမြန်မာ၊လောစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရေကြီးမှုတန်ကိုကြေကြေပြန့်ပြန့်ခံစားခဲ့ရတာဖြစ်ပါတယ်ခင်ဗျ။အရှေ့လေပိုင်းကသတင်းတပုတ်မှာတော့ဂျာဇာပရင်းတွေကနောက်ဖက်ကန်ဒေတာမှာဝင်ရောက်စီးနင်းခဲ့တဲ့အစ္စရေးတပ်သားတွေကလူသေအလောင်းတွေကိုအိမ်ခေါင်မိုးပေါ်ကနေပစ်ချနေပုံရတဲ့ဗီဒီယိုတွေမှမီဒီယာတွေမှာတက်လာတယ်လို့သတင်းဌာနတွေကလည်းရေးသားလာကြတဲ့နောက်မှာဒီဖြစ်နယ်ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပြီလို့Israel စစ်တပ်ကတောက်ကြာနေမှာပဲကြေညာလိုက်ပါတယ်ခင်ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲအခုမနေ့ခင်အစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA American အသံရဲ့မနေ့ပိုင်းအစီအစဉ်တွေကိုတော့ဒီမှာပဲအဆုံးသတ်ပြစီခင်ဗျာသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲခဲ့ပါစေကျွန်တော်ညီညာရေးပါခင်ဗျာ